to the Voice of America in Burmese.
မင်္ဂလာပါခင်ဗျာ VOA မြန်မာပိုင်းရဲ့2020ပြည့်မေလ20ရက်ဗုဒ္ဓနေ့ညပယ်စီစဉ်နေစတင်နေပါပြီကျွန်တော်အောင်လင်းဦးပါခင်ဗျာ COVID-19 အရေးပေါ်ခြေနေကြောင်း VOA ရဲ့အစီအစဉ်တွေကိုယာယီပြောင်းလဲတင်ဆက်ပေးနေပါတယ်အခုရင်းဆုံးနောက်ဆုံးရသတင်းတွေကိုတင်ဆက်ပေးမှာဖြစ်ပါတယ်ကိုရိုနာဗိုင်းရပ်စ်တိုက်ပွဲများမရှိမဖြစ်လိုအပ်ချက်တစ်ခုဖြစ်နိုင်ငံတကာတိုင်ဝမ်ကအာဖရိကတိုင်းနဲ့လက်တွဲဆောင်ရွက်ကြဖို့ကုလသမဂ္ဂအတွင်းရေးမှူးချုပ်အန်တိုနီယိုဂူတာရက်စ်ကတိုက်တွန်းလိုက်ပါတယ်အာဖရိကတိုင်းမှာကျန်းမာရေးနဲ့စားနပ်ရိက္ခာဖြန့်ဖြူးရေးစနစ်ခိုင်မာစေဖို့ဗဏ္ဍာရေးချက်တွေကိုရှောင်ရှားနိုင်ဖို့နိုင်ငံတကာရဲ့ပံ့ပိုးမှုတွေလိုအပ်နေတဲ့အကြောင်းကုလသမဂ္ဂတွင်းရေးမှူးချုပ်ကဒီနေ့ပဲပြောလိုက်တာပါတည်ထောင်ခွဲစောင့်ကြည့်စစ်ဆေးမှုတွေနေဆက်တွေပိတ်တာတွေလိုအစီအစဉ်တွေကိုမြင်းမြန်ဆန်ဆန်ဆောင်ရွက်ဖို့ဗိုင်းရပ်စ်ကူးစက်မှုကိုဟန်တားနိုင်အောင်ဒေသတွင်းမှာပူးပေါင်းဆောင်ရွက်ကြဖို့အာဖရိကနိုင်ငံတွေနဲ့အာဖရိကယူနီယံတို့ကိုလည်းတိုက်တွန်းထားပါတယ်ကယောကအာဖရိကတိုင်းရဲ့ဖွံ့ဖြိုးတိုးတက်မှုတွေကိုချိန်ချောင်းနေပြီးကာလကြာရှည်တရှိနေတဲ့မငြင်းများမှုငတ်မောခေါင်းပါမှုအားရချွတ်တက်မှုနဲ့ယောဂဗေယအန္တရာယ်တွေကြီးထွားလာနိုင်တဲ့အကြောင်းလဲသတိပေးထားပါတယ်။ COVID-19 ကယောဂနဲ့ပတ်သက်လို့အမေရိကန်နဲ့ဩစတြေးလျနိုင်ငံတွေကနိုင်ငံရေးကစားနေတယ်ဆိုပြီးတရုတ်နိုင်ငံကဝေဖန်လိုက်ပါတယ်။ကိုရိုနာဗိုင်းရပ်စ်စတင်ကူးစက်ပြန့်နှံ့မှုဇင်းမြစ်နဲ့တုံ့ပြန်မှုတွေပေါ်လွတ်လပ်တဲ့စုံစမ်းမှုတွေလုပ်ဖို့ဩစတြေးလျနိုင်ငံကဦးဆောင်တိုက်တွန်းနေတယ်လို့အမေရိကန်သမ္မတဒေါ်နယ်ထရန့်ကလည်းကမ္ဘာတဝကယောဂပြည်နယ်မှုတွေတရုတ်နိုင်ငံကိုအပြစ်ဖို့ထားတာပါကယောဂကိုတုံ့ပြန်ဆောင်ရမှာကမ္ဘာကျန်းမာရေးဖွဲ့ WHO ရဲ့ဆောင်ရွက်ချက်တွေကိုတရားလွတ်လပ်တဲ့အပြစ်ဝပြည်နယ်သုံးသပ်မှုတွေလုပ်ဖို့မနေ့ကဆုံးဖြတ်ချက်ချခဲ့တဲ့အပေါ်မှာတော့ဩစတြေးလျနိုင်ငံခြားရေးဝန်ကြီးမရီစပိန်ကကြိုဆိုပါတယ်ဆုံးဖြတ်ချက်ကိုတော့ WHO ကျန်းမာရေးညီလာခံမှာအဖွဲ့ဝင်နိုင်ငံတွေနဲ့ဥရောပသမဂ္ဂ EU တို့ကတင်သွင်းခဲ့ကြတာပါဒီကြလွတ်လပ်တဲ့စုံစမ်းမှုတွေလုံးမဲ့ဆုံးဖြတ်ချက်ချလိုက်တဲ့အတွက်နိုင်ငံတကာအသိုင်းအဝိုင်းရဲ့အောင်မြင်မှုဖြစ်နေလေ။ဩစတြေးလျနိုင်ငံခြားရေးဝန်ကြီးကပြောဆိုခဲ့ပါတယ်။တရုတ်နိုင်ငံခြားရေးဝန်ကြီးဌာနပြောဝင်ရကျော်လီချာကတော့ကတ်ယောဂန်နဲ့ပတ်သက်လို့အပြည့်အဝသုံးသပ်မှုတွေကို WHO ကဦးဆောင်ပြီးပလိုက်မှုခင်းခင်းနဲ့ကြွန့်ကျင်မှုရှိရှိဆောင်ရွက်မယ်ဆိုရင်တရုတ်နိုင်ငံကအားပေးဖို့အမြဲအသင့်ရှိနေတဲ့အကြောင်းမနေ့ကပဲပြောဆိုခဲ့တာပါ။အမေရိကန်သမ္မတထရန့်ကတော့ WHO ဟာတရုတ်နိုင်ငံပဲလိုက်ပြီးကာကွယ်ပေးနေတဲ့အဖွဲ့အစည်းဖြစ်နေဆွဆွဲထားပါတယ်။ WHO ရဲ့သုံးသပ်စစ်ဆေးမှုတွေဘယ်ချိန်ဆမယ်ဆိုတာရဲတိကျမှတ်မှတ်ရသည်မဲ့တရုတ်နိုင်ငံကတော့ကာယောဂါဆုံးသပ်မှာစတင်မှုပြောဆိုထားပါတယ်။ကိုရိုနာဗိုင်းရပ်စ်ကူးစက်မှုကိုကာကွယ်ရမှာငှက်ဖျားပျောက်စေးရဲ့ထိရောက်မှုနဲ့ပတ်သက်လို့အထောက်အထားခိုင်ခိုင်မာမာမရှိသေးပေမဲ့အမေရိကန်သမ္မတထရန့်ကတော့အသုံးပြုဖို့ဆက်လက်တိုက်တွန်းနေပါတယ်။ Hydrochloroquine ငှက်ဖျားစေးတောက်နေတာတဲ့နပလောက်ရှိနေပြီလို့ပြောထားတဲ့သမ္မတထရန့်ကတော့သူဆုံးဖြတ်ချက်နဲ့ပတ်သက်လို့မနေ့ကပဲအခိုင်အမာထပ်မံပြောဆိုလိုက်တယ်လို့ကိုရိုနာဗိုင်းရပ်စ်အတွက်မပြားစေးအသုံးပြုရမှာနောက်ဆက်တွဲဆိုးကျိုးတွေနဲ့ပတ်သက်လို့ဖော်ပြထားတဲ့လေ့လာချက်တစ်ခုကိုလည်းဝေဖန်ခဲ့ပါတယ
် If you look at the one survey the only bad survey they were giving it to people that were in very bad shape
ဆိုးကျိုးတွေနဲ့ပတ်သက်လို့ဖော်ပြထားတဲ့စတင်တစ်ခုကိုကြည့်မယ်ဆိုရင်ကျန်းမာရေးအခြေအနေဆိုးနေတဲ့လူတွေအသက်အရွယ်အိုမင်းနေပြီးဒီကနေ့လူနာတွေကိုငှက်ဖျားစေးပေးရတွေ့ရပြီးဒါသူ့ကိုစန့်ကျင်တဲ့လူတွေရဲ့အမြင်တွေကိုသာထင်ရနေတယ်ဆိုပြီးမနေ့ကပဲဒိန်းတော်တွေကိုသမ္မတထရန့်ပြောလိုက်တာပါကိုရိုနာဗိုင်းရပ်စ်တက်ဖြစ်ရမှာငှက်ဖျားစေးကဘလောက်ထိထိရောက်မှုရှိတယ်ဆိုတော့ကိုတိတိကျကျမသိရသေးပေမဲ့ဒီဆေးကြောင့်ကြီးမားတဲ့ဘေးထွက်ဆိုးရိုးတွေအထူးသဖြင့်နှလုံးနဲ့ပတ်သက်လို့ထိခိုက်နေတဲ့အန္တရာယ်ရှိနေပါတယ်ချိန်နဲ့မှာပဲကိုရိုနာဗိုင်းရပ်စ်ကူးစက်ပြန့်နှံ့မှုတွေနဲ့ပတ်သက်လို့တရုတ်နိုင်ငံဘက်ကရပ်တည်နေတယ်ဆိုတော့ဆွဆွဲချင်းနဲ့ကမ္ဘာ့ကျန်းမာရေးဖွဲ့ WHO ကိုအမေရိကန်ကပေးရနေတဲ့ရန်ပုံငွေတွေကိုအပြစ်ဒဏ်ဖြတ်ဖြစ်ဖို့လဲသမ္မတထရန့်ကထပ်မံတိုက်တွန်းခဲ့တာပါကိုရိုနာဗိုင်းရပ်စ်ကာကွယ်ဆေးနဲ့ပတ်သက်လို့ဒီသတင်းပတ်စောပိုင်းကအားတက်စရာမျှော်လင့်ချက်တွေအခုအခါတဖြည်းဖြည်းပြန်လည်မင်းမင်လာနေချိန်မှာပဲအာရှတလောကဆွရှယ်ရဈေးကွက်တွေမှာဒီကနေ့အတက်ကြရနေကြုံခဲ့ရပါတယ်ဂျပန်နိုင်ငံကနီကဲအညွန်ငင်းကတော့162မှတ်နီးပါးနဲ့3,800ခန်းလုံးဈေးတက်ပြီးဩစတြေးလျနိုင်ငံက S&P ASX အညွန်ငင်းတောင်ကိုရီးယား KOSPI အညွန်ငင်းနဲ့ထိုင်ဝမ် TSEC တို့ကလည်းမွန်လွဲပိုင်းနောက်ပိုင်းအယောင်းဝယ်လုပ်ရမှာ3,400ခန်းလုံးလောက်ဈေးတက်ခဲ့ပါတယ်
တဲ့ညာဘက်မြန်မာဘာသာအစီအစဉ်တွေကိုညာပိုင်း9နာရီကနေ10နာရီအထိလိုင်းဒိုမီတာ31 kHz 9833ညာလိုင်းဒိုမီတာ32 kHz 9303ညာလိုင်းဒိုမီတာ51 kHz 5885တို့အပြင်စနေတနင်္ဂနွေမှာ5လိုင်းမီတာ190 kHz 1505တို့ကနေထုတ်လွှင့်တင်နေပါတယ်ရှင
်။ဟုတ်ကဲ့ခုနှစ်ညအတွက်နိုင်ငံတကာသတင်းတွေကိုကျွန်မဆုမြတ်မွန်ကဆက်ပြီးတင်ပြပါမယ်။ မြန်မာနိုင်ငံမှာ COVID-19 ရောဂါအတည်ပြုလူနာဒီကနေ့မနေ့အထိ193ယောက်ရှိပါတယ်။အင်္ဂါနေ့ညတော့ကရန်ကုန်အမျိုးသားကျန်းမာရေးဓာတ်ခွဲဌာနမှဒုတိယသုံးအဖြစ်ဓာတ်ခွဲနမူနာ385ခုစစ်ဆေးခဲ့တဲ့အထက်မှပိုးကူသူနောက်ထပ်တယောက်မှမရှိဘူးလို့ကျန်းမာရေးနဲ့အားကစားဝန်ကြီးဌာနရဲ့ဒီကနေ့မနေ့9နာရီထုတ်ပြန်ချက်မှပြောထားပါတယ်။မနေ့ကရန်ကုန်အမျိုးသားကျန်းမာရေးဓာတ်ခွဲဌာနနဲ့ဆေးသုတေသနဦးစီးဌာနတို့မှစုစုပေါင်းဓာတ်ခွဲနမူနာ918ခုကိုစစ်ဆေးခဲ့တာမှာအတည်ပြုလူနာ2ယောက်ကိုတွေ့ရှိခဲ့ပါတယ်။အဲ့ဒီ2ယောက်လုံးကတော့ Arab ဆော်ဘွားများပြည်ထောင်စု UAE ကနေပြန်လာကြတဲ့အမျိုးသမီးတွေဖြစ်ကြပါတယ်။အခုရက်ပိုင်းနဲ့အတွင်းအတည်ပြုလူနာသစ်တွေထဲမှာမလေးရှားကနေပြန်လာကြသူတချို့လည်းပါပါတယ်။COVID-19 တက်ခွဲအတည်ပြုလူနာဟောင်းတွေထဲမှာယောဂပိုကင်းစင်သွားသူစုစုပေါင်းကတော့104ယောက်ရှိပြီးတော့သေဆုံးသူ6ယောက်ရှိတယ်လို့ကျန်းမာရေးဌာနထုတ်ပြန်ချက်မှာဖော်ပြထားပါတယ်။အရှေ့တောင်အာရှနိုင်ငံတွေကအင်ဒိုနီးရှားနိုင်ငံမှာတော့ပုံထုံးနဲ့မှာကိုရိုနာဗိုင်းရပ်စ်ပိုကူးစက်ခံရသူတရက်ထဲအများဆုံး693ယောက်စစ်ဆေးတွေ့ရှိကြောင်းအင်ဒိုနီးရှား COVID-19 လုံခြုံရေးအဖွဲ့ရဲ့အင်တာနက်စာမျက်နှာမှာဖော်ပြပါရယ်အင်ဒိုနီးရှားမှာပိုးကူးသူလူနာ2000နီးပါးနဲ့သေဆုံးသူ21ယောက်တိုးလာတဲ့အတွက်စုစုပေါင်းသေဆုံးသူက1242ယောက်အနည်းဆုံးရှိနေပါပြီဖိလစ်ပိုင်နိုင်ငံမှာလည်းသတင်းတပတ်ကျော်အတွင်းမှာလူနာသစ်တွေတိုးလာနေတာမှာဒီကနေ့မှာတော့တရက်ထဲကိုအများဆုံး229ယောက်စစ်ဆေးတွေ့ရှိပါရယ်နောက်ထပ်သေဆုံးသူ5ယောက်အပါအဝင်ကိုရိုနာဗိုင်းရပ်စ်ကြောင့်သေဆုံးသူစုစုပေါင်း850နီးပါးရှိပါရယ်ဖိလစ်ပိုင်ကျန်းမာရေးဝန်ကြီးကနိုင်ငံတွင်ဒုတိယအကြော့ပိုးကူးဆက်ပြန့်နှံ့နေပြီလို့လွှတ်တော်ကဒီကနေ့ပဲတင်ပြခဲ့ပါတယ်။တခါမလေးရှားနိုင်ငံမှာလည်းဒီကနေ့လူနာသစ်30ယောက်တိုးလာတဲ့အတွက်လူနာစုစုပေါင်း2009ဦးရှိပါတယ်။ကိုရိုနာဗိုင်းရပ်စ်ပိုးကူးဆက်လူနာ3000ကျော်နဲ့သေဆုံးသူ56ယောက်ထက်မနည်းရှိတဲ့ထိုင်းနိုင်ငံမှာတော့ COVID-19 ရောဂါကာကွယ်ဆေးကိုချူလာလောင်ကုန်းတက္ကသိုလ်ဆေးသိပ်ပန်ဌာနမှကျွတ်တွေနဲ့စမ်းသပ်တာအောင်မြင်တဲ့အတွက်တနည်းအတွင်းမှာကာကွယ်ဆေးထုတ်လုပ်နိုင်မယ်လို့မျှော်မှန်းရတဲ့အကြောင်းထိုင်းအစစ်မြင့်တာဝန်ရှိသူတယောက်ကဒီကနေ့ပြောပါရယ် mRNA လို့နာမည်ပေးထားတဲ့အဲ့ဒီကာကွယ်ဆေးကိုနောက်တစ်ပတ်မှမြောက်တွင်နဲ့ဆန့်တက်မယ်လို့ COVID-19 ရောဂါဆိုင်ရာအစိုးရတာဝန်ရှိသူတယောက်ကပြောထားပါရယ်အင်အားဖြင့်အန်ဖန်ဆိုင်ကလုန်းမုန်တိုင်းကြီးဟာဒီကနေ့မွန်လဲပိုင်းမှာပဲအိန္ဒိယနဲ့ဘင်္ဂလားဒေ့ရှ်ကံယူရန်ဒေသကိုစတင်ဝင်ရောက်တိုက်ခတ်ပါရယ်မုန်တိုင်းကြောင့်ဒေသရင်းကလူပေါင်း 1.6 တန်းကျော်ကိုလည်းကယ်ဆယ်ရေးစခန်းတွေမှာပြောင်းရွှေ့ပေးထားရတဲ့အတွက်ကိုရိုနာဗိုင်းရပ်စ်ကရောဂါကာကွယ်ထိန်းချုပ်ရေးကြိုးပမ်းဆောင်ရွက်မှုတွေအတွက်ပို့ပြီးတော့အခက်အခဲတွေ့နေပါရယ်ဟာရီကိန်းမုန်တိုင်းပြင်းအားအဆင့်3နဲ့ညီများတဲ့အန်ဖန်မုန်တိုင်းဟာလက်ရှိမှာတနအီကို105မိုင်နှုန်းနဲ့လေပြင်းတွေတိုက်ခတ်နေပါတယ်။ကုန်းတွင်ပိုင်း15မိုင်လောက်အထိကိုပင်လယ်ရေတွေဝင်လာနိုင်တယ်လို့ရေကြီးရေလျှံမှုတွေအမြဲကြုံရတဲ့ကလကတာအပါအဝင်လူထုထက်တဲ့အိန္ဒိယကုန်းတွင်ပိုင်းကမြို့ကြီးတွေအထိကိုပင်လယ်ရေတွေဝင်ရောက်လာနိုင်တယ်လို့အာဏာပိုင်တွေကသတိပေးထားပါတယ်။ဘဟုချမ်းမကတော့ကမ္ဘာအကြီးဆုံးလမှုရောရှိရာစန္ဒာဘန်ကိုဖြတ်သွားမယ်လို့အိန္ဒိယမိုးလေဝသဌာနကခန့်မှန်းထားပါတယ်။အင်မတန်အင်အားဖြင့်တဲ့ဒီမုန်တိုင်းရဲ့အရှိန်ကြောင့်ဒီကနေ့နဲ့နှစ်ဖက်မှာသခိုင်းတိုင်းဒေသကြီးအထက်ပိုင်းရခိုင်ပြည်နယ်နဲ့ချင်းပြည်နယ်တို့မှာတနအီကိုလေတိုင်နှုန်းမိုင်30ကနေ35မိုင်အထိနဲ့သခိုင်းတိုင်းဒေသကြီးအောက်ပိုင်းမကွေးတိုင်းဒေသကြီးနဲ့အေယာဝတီတိုင်းဒေသကြီးတို့မှာတနအီကို25မိုင်ကနေမိုင်30အထိလေတိုက်ခတ်နိုင်တယ်လို့မြန်မာနိုင်ငံမိုးလေဝသနဲ့ဇလဗေဒညွှန်ကြားမှုဦးစီးဌာနကထုတ်ပြန်ထားပါတယ်ဘင်္ဂလားပင်လယ်အော်ထဲမှာစူပါအန်ဖန်ဆိုင်ကလုန်းမုန်တိုင်းကြီးတိုက်ခတ်နေတာကြောင့်ရေကြီးရေလျှံနိုင်တဲ့ကျွန်းပေါ်ကရိုဟင်ဂျာဒုက္ခသည်ရာနဲ့ချီကိုဘင်္ဂလားဒေ့ရှ်အစိုးရကဘေးလွတ်ရာကိုပြောင်းရွှေ့ပေးထားပါတယ်။ရိုဟင်ဂျာဒုက္ခသည်တွေကိုထားထားတဲ့ပါဆန်ဂျာကျွန်းစီရွေးရှားဝင်ရောက်လာမယ်လို့ခန့်မှန်းရတဲ့အတွက်စခန်းတွေဒုက္ခသည်တွေကိုမုန်တိုင်းခိုလုံရေးစင်တာတွေမှာရွှေ့ပြောင်းနေရာချထားပေးနေတယ်လို့ဒုက္ခသည်အရေးဆောင်ရွက်နေတဲ့ကုလသမဂ္ဂအစိုးရတာဝန်ရှိသူတယောက်ကပြောပါရယ်ဘာဆန်ဂျာကျွန်းပေါ်ကဒုက္ခသည်တွေကိုတော့ Cox's Bazaar မှာရှိတဲ့ပင်မဒုက္ခသည်စခန်းတွေထဲမှာပြောင်းရွှေ့နေရာချပေးဖို့ကုလသမဂ္ဂကတိုက်တွန်းထားပါရယ်ဒုက္ခသည်စခန်းထဲမှာအန်ဖာမုန်တိုင်းတန်အဆိုးဆုံးတန်ရင်ဆိုင်နိုင်ရချေနေတယ်လို့ခန့်မှန်းထားပေမဲ့မုန်တိုင်းအန်ဒီယာတရိပ်ပေးချက်ကိုတော့ဆိုးဝါးပြင်းထန်မှုအဆင့်6ကနေအဆင့်9အထိတိုးမြှင့်တက်မှတ်ထားပါရယ်ဒုက္ခသည်စခန်းထဲမှာမိုးတီးထန်ပြီးလေပြင်းမှာတိုက်ခတ်နေတဲ့အတွက်အိမ်ပြန်မထွက်ကြဖို့တပ်ဆိုင်ရာကအနေအထားပေးချက်တွေကိုထုတ်ပြန်ထားပါတယ်။ဒီမုန်တိုင်းကြောင့်ကာယောဂါကာကွယ်တားဆီးရေးဆောင်ရွက်ချက်တွေနှောင့်နှေးသွားနိုင်တယ်လို့လူမှုကူညီရေးဝန်ထမ်းတွေကပြောပါတယ်။ရိုဟင်ဂျာဆိုတဲ့နာမည်ကိုလက်မခံတဲ့မြန်မာအစိုးရကတော့မြန်မာနိုင်ငံကနေထွက်ပြေးသွားတဲ့အဲ့ဒီဒုက္ခသည်တွေကိုစီးစစ်ပြီးပြန်လည်လက်ခံဖို့ဆောင်ရွက်နေတယ်လို့ပြောကြားထားပါတယ်ရှင်။အခုဆက်ပြီးတော့ဗုဒ္ဓဟူးနေ့ညပိုင်းအတွက် VOE မြန်မာပိုင်းကနေသတင်းဆောင်ပါတွေကိုတင်ဆက်ပါမယ်ရှင်။
အမ်ဖန်ဆိုင်ကလုန်းမုန်တိုင်းဟာဒီနေ့ညနေ3နာရီခွဲလောက်မှာကုန်းတွင်းပိုင်းကိုစတင်ဝင်ရောက်နေပြီးမုန်တိုင်းပိုကုန်းတွင်းပိုင်းကိုဖြတ်တန်းပြီးတဲ့နောက်မှာအလွန်အလွန်အားကောင်းတဲ့မုန်တိုင်းအဆင့်ကနေအာရော့ကျသွားပွဲရှိပေမဲ့ကုန်းတွင်းပိုင်းမုန်တိုင်းအဖြစ်ဆက်လက်တည်ရှိနေနိုင်တဲ့သတင်းကိုတင်ပြပါမယ်ကျွန်တော်မိုးစောပါလွန်လွန်အားကောင်းတဲ့ဆိုင်ကလုန်းမုန်တိုင်းအမ်ဖန်ဟာမူလကခမန်းထားတဲ့လမ်းကြောင်းအတိုင်းအိန္ဒိယနိုင်ငံအနောက်ဘင်္ဂလားပြည်နယ်နဲ့ဘင်္ဂလားဒေ့ရှ်နိုင်ငံအကြားကနေဒီနေ့ညနေပိုင်းမှာကမ်းခြေကိုစတင်ဝင်ရောက်နေပြီလို့မိုးလေဝသနဲ့ဇလားဗေဒညွှန်ကြားမှုဦးစီးဌာနကညွှန်ကြားရေးမှူးချုပ်ဒေါက်တာကျော်မိုးဦးက VOA ကိုပြောပါတယ
်။ဝိုင်းရဲ့ဒီခြေဝန်းကတိမ်တဲ့နေရာတော့ကမ်းကိုစပြီးတော့ဖြတ်နေပြီပေါ့နော်။၃နာရီခွဲကြာတော့ကစပြီးတော့ဖြတ်တယ်ပေါ့နော်။ဒီဘိုးချက်ကတော့ကျွန်တော်တို့ဒီနိုင်ွယ်ငါးနိုင်ငါးနိုင်ဆန်းနိုင်ွယ်ဘောနော်အဲဒီကြားထဲတော့မှဖြတ်နိုင်တယ်လို့ခမန်းရတယ်ဘောနော်အခုကတော့130လောက်နဲ့ဒီကကမ်းကိုဖြတ်နေဘောနော်ဖြတ်နေပြီးတော့သူကနေ့လောက်ကျရင်တော့ဒီဘယ်ဒီစီဗီယာဒီစကောင်းနဲ့စောင်းနေပြီးတော့ဒီကဘယ်ကနေစောင်းတော့ကိုအောင်တင်နိုင်တော့ဒီမှာကြာရင်ဒီကမ်းကိုစောင်းနေပြီးတော့ဒီအားရကြာနော်အားရရဒီကဟိုကုန်းလုံးနေနိုင်တဲ့ဆက်ပြီးရေးပါမယ်ဘာမှမရှိပါဘူး
ဆိုင်ကလုန်းမုန်တိုင်းအမ်ဖန်ဟာဒီလ18ရက်နေ့ကစူပါဆိုင်ကလုန်းမုန်တိုင်းအဆင့်အထိပြင်းအားမြင့်တက်ခဲ့ရကဒီနေ့ညနေပိုင်းမှာတော့အားကောင်းတဲ့မုန်တိုင်းအဆင့်ကိုပြောင်းလဲလာတာဖြစ်ပါတယ်။မုန်တိုင်းကပြတ်ထွက်သွားတဲ့တိမ်တိုက်တွေကြောင့်မြန်မာပြည်အနှံ့မိုးရရှိနိုင်တယ်လို့ရခိုင်ကမ်းရိုးတန်းနဲ့ကမ်းလွန်ပင်လယ်ပြင်မှာမိုးသက်လေပြင်းတိုက်ခိုက်နိုင်ကြောင်းနဲ့မိုးသက်လေပြင်းတိုက်ခိုက်ချိန်မှာလေတိုင်နှုန်း45မိုင်အထိရှိနိုင်ကြောင်းဒေါက်တာကျော်မိုးဦးကဆက်ပြောပါတယ်။
ဒီကနေရောပြဿနာနဲ့ဒိန်းတိုက်ဒီကြောင့်လို့ကျွန်တော်ဥပဒေမှာမိုးရအောင်ပေါ့နော်။ဒါတော့ကျွန်တော်ဒီပြည်နယ်ရေမောင်းတော်ထူးမြင်တော်ရေခံကဲလန်းကြောင့်လည်းကျွန်တော်ဒီနယ်မှာတော့ဒီမြန်မာရဲ့အရှင်ရရှိရတဲ့ကျန်တဲ့ဒီပြည်ဆင်းရောင်းတော့ဒီကျွန်တော်ကံရည်နေနဲ့ဒီဆင်းရောဒီတိုင်းတော့အနည်းနဲ့ပြင်လို့ကျွန်တော်တို့အမီပုံမှန်ဆိုရင်တော့35မိုင်၄တင်းလောက်ရှိတယ်ပေါ့နော်။ဒီကက်ဆင်းကက်ဆင်းအင်းနေနဲ့ကျွန်တော်တို့သွားမယ်ဆိုရင်35မိုင်လောက်ရှိပေါ့နော်။
မုဒ္ဒလေပြင်းကြဆင်မှာရခိုင်နဲ့မြို့ဝကျွန်းပေါ်ဒေသတွေမှာလိုင်းအမြင့်ဟာ10ပေက16ပေအထိရှိနိုင်ကြောင်းခန့်မှန်းထားသလိုမုဒ္ဒမာခွေမွန်တနင်္သာရီကယုဒန်တချောင်းမှာလည်းမုဒ္ဒလေပြင်းကြရောက်နိုင်ပြီးလေတိုင်နှုန်းဟာတနာ ਈ 35မိုင်ကနေမိုင်40လိုင်းအမြင့်ဟာ10ပေကနေ10ပေအထိရှိနိုင်ကြောင်းခန့်မှန်းထားပါတယ်အမ်ဖန်မုန်တိုင်းဟာကုန်းတွင်းပိုင်းမုန်တိုင်းအဖြစ်နဲ့အိန္ဒိယဘင်္ဂလားဒေ့ရှ်နိုင်ငံအတွင်းဆက်လက်ဖြတ်သန်းမှာဖြစ်တယ်လို့မုန်တိုင်းအရှိန်ကြောင့်လည်းရခိုင်မြောက်ပိုင်းချင်းစကိုင်းကချင်းစတဲ့ဒေသတွေမှာနေရာကွက်မိုးကြီးနိုင်တာကြောင့်မြေပြူရာနဲ့လျှက်တပြက်ရေကြီးတာတွေကိုသတိထားဖို့လိုအပ်ကြောင်းလည်းမိုးလေဝသနဲ့ဇရဗေဒညွှန်ကြားမှုဦးစီးဌာနကထုတ်ပြန်ထားပါတယ်ကျွန်တော်မိုးစောပါရန်ကုန်မြို့ကနေသတင်းပေးပို့တာဖြစ်ပါတယ
်အားကောင်းတဲ့ဆိုင်ကလုန်းမုန်တိုင်းကြောင့်ဘင်္ဂလားဒေ့ရှ်နိုင်ငံရိုဟင်ဂျာဒုက္ခသည်စခန်းမှာမိုးကြီးမြေပြိုနိုင်တဲ့အခြေအနေရှိလို့ဒုက္ခသည်တွေစိုးရိမ်နေကြတဲ့အကြောင်းပြောပြပါမယ်။ကျွန်တော်ကတော့ဇော်ထက်ပါ။အနှစ်20အတွင်းအပြင်းထန်ဆုံးလို့ဆိုရဲအမ်ဖန်ဆိုင်ကလုန်းမုန်တိုင်းဟာအခုမေလ20ရက်ညနေပိုင်းဘင်္ဂလားဒေ့ရှ်နိုင်ငံထဲစတင်ဝင်ရောက်နေပြီးအကူအညီတွေလိုအပ်နေတဲ့ကော့ပဇာခရိုင်ထဲကရိုဟင်ဂျာဒုက္ခသည်စခန်းတွေမှာအခြေအနေပိုဆိုးလာမှာရေကြီးမြေပြိုမှုတွေရှိလာမှာစိုးရိမ်နေကြပါတယ်။ဘင်္ဂလားဒေ့ရှ်အစိုးရနဲ့ကုလသမဂ္ဂအဖွဲ့အစည်းတချို့မုံတိုင်းသတိပေးချက်ထုတ်ပြန်သလိုကော့ပဇာခရိုင်ကရိုဟင်ဂျာဒုက္ခသည်စခန်းရှိတဲ့နေရာတွေမှာအတန်းချက်ဆက်လိုက်လံသတိပေးရည်လည်းလှုပ်ဆောင်နေရလို့ဘာလုခါလီဒုက္ခသည်စခန်းကဦးအစ္စလာမ်ကပြောပါတယ
်။ဟုတ်ကဲ့ပါဒီကနေ့မနေ့ကစပြီးတော့မိုးလည်းအရင်ရောပါတယ်။တချို့ဒုက္ခသည်စခန်းမှာဆိုရင်အဲရေကြီးတာတော့နော်မြေကျူတာတော့ရှိသေးတယ်လို့ဆိုပြီးတော့အမှဒုက္ခတွေကတော့အရှိရှိပေါ့ဘူးဆက်နေတာကိုသိရပါတယ်ခင်ဗျာ။အခုဒီနေ့ဆင်နရီယာတဲမှာမုန်တိုင်းတိုက်ချက်လာနေပြီဆိုတော့အဲ့လိုအားတော့လူတိုင်းကကြောက်နေတာကိုသိရပါတယ်
လေပြင်းတိုက်တာမိုးသေးရာကြောင်းကော့ပဇာခရိုင်ထဲမှာရှိရိုဟင်ဂျာဒုက္ခသည်စခန်း30ကျော်မှာတချို့ကစိုးရိမ်ရတဲ့အခြေအနေရှိကြောင်းကုဒူပလောင်ဒုက္ခသည်စခန်းကဦးမောင်မောင်ကပြောပါတယ
်အခုအချိန်လေးရလောက်ကဒီမှာမိုးဝနေပါတယ်မုန်တိုင်းပေါ်လည်းလေပြင်းထိုင်နေပါတယ်အခုအချိန်လေးရလောက်ကစိုးရိမ်များတာများကမှရှိတယ်အနည်းငယ်တည်းရှိရတဲ့ local ဒုက္ခသည်စခန်းနဲ့ဒီလိုကုဒူပလောင်ဒုက္ခသည်စခန်းတွေပါမုန်တိုင်းတိုင်းမှာဘလို့ဆိုရင်ဒီမှာမိုးမြေပြိုမှုတွေလည်းရှိတယ်ဒီမှာအထူးရေရဒီလိုရှိတယ်ကျွန်တော်မှ
အန်ဒီရဲ့ရှိတဲ့နေရာတွေကနေယာယီနေရာရွှေပြောင်းပေးဖို့အတွက်လဲကုညီးအဖွဲ့တွေကကန့်လန့်ထားရလို့ဥမောင်မောင်ကပြောပါတယ်။အင်ကြီးကမိုးစလာဌာနခန့်မှန်းချက်မှာမုံတိုင်းဒီရဲဟာ10ဘီကနေ16ဘီအထိတက်နိုင်တယ်လို့ဖော်ပြထားပါတယ်။ဒ ီနဲ့နောက်ပိုင်းလူရည်3000ကျော်လောက်ကိုနေရာရွှေ့ပြောင်းပြီးဖြစ်ပေမဲ့ရိုဟင်ဂျာဒုက္ခသည်စခန်းတွေပေါ်မှာတော့မနှက်ပြန်အခြေအနေပေါ်မူတည်ပြီးအကူအညီတွေရနိုင်မယ်လို့ဒုက္ခသည်တွေကပြောပါတယ်ရိုဟင်ဂျာအသုံးကိုလက်မခံတဲ့မြန်မာအစိုးရကတော့ဒုက္ခသည်တွေကိုစစ်စစ်လက်ခံဖို့သဘောတူထားပေမဲ့အခုကပ်ပြီးအခြေအနေကြောင့်နေရာပြောင်းရေးအစီအစဉ်တွေယာယီရန်သားထားရပါတယ်။မကြသေးခင်ကလည်းဒုက္ခသည်စခန်းအတွင်းကိုဗစ် -19 ရောဂါပိုးကူးစက်ခံရသူဒုက္ခသည်တဦးရှိရလို့တက်ခွဲအဖြစ်ထွက်ထားပါတယ်။ကျွန်တော်စောထပ်ပါရန်ကုန်ကနေပြို့ထားတာဖြစ်ပါတယ်။
အခုရပိုင်းတွင်မှာမိုးရွာသွန်းမှုတွေရှိနေတာကြောင့်ရခိုင်မြောက်ပိုင်းကဆစ်ချောင်းစခန်းတွေမှာနေထိုင်ကြတဲ့ဆစ်ချောင်းတွေရဲ့ရှင်နေတွေကိုပြောပြပေးရှင်းပါတယ်ကျွန်တော်တတ်နိုင်ပါအခုနိုင်ပိုင်းတွင်မှာအင်အားပြင်းထန်တဲ့ I5 ဆိုင်ကလုံးမုန်တိုင်းဟာဘင်္ဂလားပင်လယ်အော်ထေးကနေကုန်းတွင်းပိုင်းကိုဝင်ရောက်လာတာမို့ရခိုင်မြောက်ပိုင်းကကမ်းရိုးတန်းတစ်လျှောက်မှာမိုးတဲလေပြပြီးမိုးတဲထန်ဖို့ရှိနေပါတယ်ပြီးခဲ့တဲ့ရပိုင်းတွင်မှာလည်းရခိုင်မြောက်ပိုင်းမှာမိုးရွာသွန်းတာတွေလေပြင်းတိုက်တာတွေရှိနေတာကြောင့်ဆစ်ချောင်းစခန်းတချို့မှာဆစ်ချောင်းတွေအနေနဲ့နေထိုင်ဖို့အခက်ခဲနေကြရတယ်လို့ဆစ်ချောင်းတွေကပြောဆိုကြပါတယ်လူရည်ထောင်ကျော်နေထိုင်တဲ့ကြောက်တော်မြို့နယ်ကညောင်ဆောင်ဆစ်ချောင်းစခန်းမှာမိုးမရွာခင်ကတည်းကတောင်ပဲဆောက်လောက်နေပေမဲ့လည်းအဆောင်တွေမှာမိုးလောက်တာရှိပြီးကားတွေမရှိသေးသလိုရောက်တည့်ရဲ့မိုးရွာသွန်းတာကြောင့်ဆစ်ချောင်းတွေနေဖို့ခက်ခဲနေတယ်လို့ဆစ်ချောင်းစခန်းတာဝန်ခံကိုခိုင်မျိုးအောင်ကပြောပါတယ်
။ဟိုအကြီးကတော့ကျွန်တော်တို့ဒီမိုးရွာလာတာနဲ့အကြီးကခက်ခဲတာတော့နေရာထိုင်ရတာပေါ့အဲရတာဆင်မပြေဘူး။ဟိုဟာတချို့ကလေးတွေနဲ့ဟိုဟာမိရှိတဲ့မိသားစုတွေဆိုရင်ဟိုကလေးတွေကိုတခြားအိမ်တွေကိုပြောင်းပြီးတော့ဒီအိုက်ရတာတွေရှိတယ်သူတို့အဲ့ဒီဒီကျွန်တော်တို့ပေးထားတဲ့ဆောင်ကားလေးဒီအကာအမိုးပဲလုံတော့အကာမလို့ကာမရှိတော့ပို့ပြီးတော့ခက်ခဲဖြစ်တာပေါ့ဒါကြောင့်သူတို့ကဒီညပဲဆိုရင်ဒီမှာမိသားစုတွေတခြားဒီအကာအမိုးတွေရှိတဲ့အိမ်တွေမှာဒီဝင်ပြီးတော့ဒီအစုလိုက်ဒီအိုက်နေရတဲ့အနေထားရှိရတယ
်ဒါအပြင်မြေပုံမြို့နယ်အတွင်းမှာရှိတဲ့စင်ကြီးစေချောင်းစခန်းကိုင်းကြီးစေချောင်းစခန်းနဲ့တခြားစေချောင်းစခန်းတွေမှာလည်းမိုးရွာတာတခုတည်းမဟုတ်ပဲလေပြင်းတွေပါတိုက်ခတ်နေတာကြောင့်ရှိတဲ့တေးတွေကိုကျွတ်တုပ်ပြီးတော့ဖြစ်လို့နေထိုင်နေရတယ်လို့ကိုင်းကြီးစေချောင်းစခန်းတာဝန်ခံကိုရွှေစိုးကပြောပါတယ်
လေတိုက်တယ်မိုးလေးရွာတယ်နော်ဒီစိတ်ချောင်းစခန်းလူကနေရတာလုံးဝမဆင်ဘူးဗျာစိတ်ချောင်းစခန်းကဟာတာပိုလိုက်တာတာပိုလိုက်မိုးဆိုတော့အောက်ကရေဆိုတာတော့ဒီလေတိုက်ရင်ဟွာဟွာဟွာသွားတာလို့ရှိတယ်လေအခုလက်ရှိကတော့ကျွန်တော်တို့ကဟိုစိုးတွေနဲ့တုတ်ပြီးနေဗျာအခုစိုးတွေနဲ့တုတ်ထားတယ်ဗျာအဲရတာတော့အဆင်မပြေဘူးဗျာကလေးတွေရောတဲကြီးတွေရောလည်းဖြစ်တယ်လို့နေနေရပဲဗျာအခုကအဲကျွန်တော်တို့ကတော့စဉ်းစားကတော့အင်းတွေပါတယ်မိုးခုမဲ့အင်းတွေတော့ဆောက်နေတယ်ဗျာဒါမဲ့ဘာကျဲကမရှိတော့ကျွန်တော်လုံးဝအဆင်မပြေဘူးဗျာ
လက်ရှိရှိမှာဘင်္ဂလားပင်လယ်အော်မှာဖြစ်ပေါ်နေတဲ့အလွန်အကောင်တဲ့ဆိုင်ကလုန်းမုန်တိုင်းဟာအိန္ဒိယနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံကုန်းတွင်းပိုင်းကိုဝင်ရောက်မယ်လို့ခန့်မှန်းထားပေမဲ့ကမ်းရိုးတန်းဒေသဖြစ်တဲ့ရခိုင်မြောက်ပိုင်းကိုလည်းရိုက်ခတ်မှုရှိမယ်လို့မြန်မာနိုင်ငံမုစလာကထုတ်ပြန်ထားပါတယ်လက်ရှိရှင်ဒီရခိုင်မြောက်ပိုင်းကမြို့နယ်တချို့မှာအင်တာနက်လိုင်းတွေလည်းဖြတ်တောက်ထားသလိုကိုဗစ် -19 ရောဂါဖြစ်ပေါ်နေခြင်းဖြစ်တာကြောင့်ရခိုင်မြောက်ပိုင်းမှာရှိတဲ့စစ်ချောင်းစခန်းတွေမှာမုန်တိုင်းနဲ့ပတ်သက်ပြီးကြိုတင်လှုပ်ဆောင်ဖို့ခက်ခဲနေတယ်လို့ရခိုင်ပြည်နယ်တဘာဝဘေးအန္တရာယ်စီမံခန့်ခွဲမှုဦးစီးဌာနကဦးစီးရရှိဦးရင်မှုဦးကပြောပါတယ
်ဒီလောလောဆယ်လက်တလောကဒီကိုဗစ် -19 နဲ့ပတ်သက်တဲ့ရောဂါကလည်းရှိနေတယ်နောက်ပြီးတော့ဒီခုမုန်တိုင်းဘေးအန္တရာယ်လည်းရှိလာကြဆိုတော့ယခင်ကတော့ကျွန်တော်တို့ကတော့သင်တန်းလို့ပါလို့ပါချော့တော့လောက်ပြီးတော့တကယ်တည်းစီမံချက်တွေရေးဆွဲတာတွေပါဒီနဲ့တော့လုပ်ခဲ့တာပေါ့ဒီနေ့အနေထားမှာတော့နေမြေဆင်းပြီးတော့ဒါတွေကို awareness training ဒီပြည်သူအသိပညာပေးဆောင်ရွက်တဲ့ဒီမုန်တိုင်းကာလာကုတ်တွေတောင်မှဒီအဝါရောင်လိမ္မော်ရောင်ညောင်ညိုရောင်ဆိုင်ရောင်ဆိုတဲ့ဒီရောင်တွေတောင်မှပြည်သူတွေသိဖို့မလွယ်ဘူးလေစပေးရအမျိုးထားပြီးတော့ယောဂါတစ်မျိုးဆိုတော့အခက်အခဲတော့ရှိနေမယ်ဒါပေမဲ့ဘာပဲဖြစ်ဖြစ်ဗျာကျွန်တော်တို့ကတော့အောက်ဆုံးဖြစ်အောင်တော့ဆောင်ရွက်ပေးရမှာပေါ့ဆောင်ရွက်ပေးဖို့တာဝန်လည်းရှိတာပေါ့နော်
ရခိုင်မြောက်ပိုင်းမှာတိုက်ပွဲတွေကြောင့်နေရာဆွန့်ခွာထွက်ပြေးလာကြတဲ့စစ်ချောင်းဥယျာဟာ36,000ကျော်အထိရှိလာတယ်လို့စစ်ချောင်းတွေကိုစီရင်ကောက်ယူနေတဲ့ရခိုင်တိုင်းသားမျိုးနွယ်စုများစေယွန် REC ကထုတ်ပြန်ထားပြီးအစိုးရရဲ့စီရင်မှာတော့ဧပြီလ27ရက်နေ့အထိစစ်ချောင်းဥယျာ9,000လောက်သာရှိနေတာပါရခိုင်ပြည်နယ်တွင်းမှာလက်ရှိရှင်တီတိုက်ပွဲတွေလည်းပြင်းထန်နေသလိုတိုက်ပွဲတွေကြောင့်စစ်ချောင်းစခန်းတွေကိုရောက်ရှိနေကြတဲ့စစ်ဘေးဒုက္ခသည်တွေကတော့စောဝနေရေးအတွက်စိုးရင်ရတယ်လို့လက်ရှိဝင်ရောက်ဖို့ရှိနေတဲ့အပြင် I5 ဆိုင်ကလုန်းမုန်တိုင်းကိုလည်းစိုးရင်နေကြပါတယ်ကျွန်တော်တက်နိုင်ရခိုင်ပြည်ကနေတင်ပြပေးပါတယ်
တဲ့ရေဒီယိုနဲ့ရုပ်မြင်သံကြားအစီအစဉ်တွေကိုအမေရိကန်ပြည်အောင်စုဝါရှင်တန်မြို့တော်ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်။အမေရိကန်ပြည်အောင်စုမှာ COVID-19 ရောဂါကူးစက်ပြန့်ပွားမှုအရေးပေါ်အခြေအနေကြောင့် VOE ရေဒီယိုနဲ့ရုပ်သံအစီအစဉ်တွေကိုယာယီပုံစံပြောင်းပြီးတော့ထုတ်လွှင့်ပေးနေရပါ။ရေဒီယိုအစီအစဉ်တွေကိုမနေ့6နိုင်ကနေ9နိုင်အထိနဲ့ည9နိုင်ကနေ10နိုင်အထိအချိန်တွေမှာပဲထုတ်လွှင့်ပေးနေပါတယ်။ရုပ်မြင်သံကြားအစီအစဉ်တွေကိုတော့နေ့စဉ်ည9နာရီကနေ9နာရီခွဲအထိပုံမှန်ဆက်ပြီးတော့ထုတ်လွှင့်ပေးနေတာပါ VOE ရဲ့ထုတ်လွှင့်ချက်တွေကို Radio နဲ့ Jorus လောင်းတို့အပြင် VOE Facebook အစမျက်နှာမှာလည်းနှာစင်ကြည့်ရှုနိုင်ပါတယ်ရှင် ရန်ကုန်တိုင်းအတွင်းကကိုဗစ်ရောဂါရှိလူနာတွေနဲ့အနီးကပ်ထိတွေ့မှုရှိသူတွေကိုကွင်းဆင်းရှာဖွေတာမြို့နယ်၅မြို့နယ်မှာဆောင်ရွက်ခဲ့ပြီးဖြစ်တဲ့အကြောင်းကိုတင်ဆက်ပေးပါမယ်ကျွန်မဆူဆူပါကိုဗစ်ရောဂါရှိသူတွေနဲ့အနီးကပ်ထိတွေ့မှုရှိမရှိကွင်းဆင်းရှာဖွေတဲ့လုပ်ငန်းကိုတိုင်းအစိုးရတာဝန်ရှိသူတွေနဲ့ကျန်းမာရေးဌာနတို့ပူးပေါင်းပြီးလူလူကြားမှာဆောင်ရွက်နေတာအင်းစိန်မိုင်သာယာတာမွေနဲ့ဗဟန်အပါဝင်တောင်းကလာပါမြို့နယ်တို့မှာစစ်ဆေးခဲ့တာဖြစ်ပါတယ်ပိုးရွေလူနာကိုအထီးရှိထားတဲ့ဗဟန်းမြို့နယ်မှာတော့မနေ့ကမေလ19ရက်နေ့ကလော်ဒောင်းချထားတဲ့နေရာအပါအဝင်အဲ့ဒီအနီးအနားဝန်းကျင်မှာနေထိုင်သူတွေကိုပါယောဂရာဇဝင်မေးမြန်းပြီးကျန်းမာရေးစစ်ဆေးပေးခဲ့တယ်လို့ဗဟန်းမြို့နယ်အထွေထွေအုပ်ချုပ်ရေးမှူးဦးစိန်ကြီးက VOA ကိုပြောပါတယ
်လော်ဒောင်းချတဲ့ပတ်ဝန်းကျင်နဲ့လမ်းလူလမ်းသားတွေပေါ့သူတို့ကိုဘလူလျောက်အပူတိုင်းဆက်တင်နဲ့တိုင်းတာပြီးကျန်းမာရေးနေပြီးတော့မှယောဂရှာဖွေမှုလုပ်ငန်းတွေသူတို့လုပ်တာပေါ့အချိန်တွေကပွင့်လင်းပြောမယ်ဆိုတော့ကောင်းတယ်မရှိဘူးကိုလိုဒီမှာအလူတဲ့အပူတိုင်းကိရိယာဆက်ဟိုရေမော်မှာတက်ပြီးတော့တေချာဆစ်ဆစ်တဲ့အချိန်မှာလဲခုနအပူချိန်နဲ့ပတ်သက်ပြီးတော့လဲပြဿနာမရှိဘူးတနည်းအားပြောမယ်ဆိုရင်တော့ကွယောဂလက္ခဏာရှိတာတွေမတွေ့ခဲ့ရဘူးပေါ့
တခွဲအတီပြူလူနာ14ဦးအထိရှိထားတဲ့တောင်းကလာပါမြို့နယ်မှာလဲကျမ်းမာရေးစစ်ဆေးပြီးပိုးတွေ့လူနာနဲ့ထိတွေ့မှုရှိမရှိစုံစမ်းတာကိုမနေ့တုန်းကဆောင်ရွက်ခဲ့တယ်လို့လွှတ်တော်ကိုယ်စားလှယ်ဦးမုံမြင့်ကအခုလိုပြောပါတယ်
အခွင့်အရေးပေါ်တော့ကျွန်တော်တို့ခွဲပြီးတော့စစ်တာမှာတော့ဘာမှတော့မတွေ့ဘူးတွေ့ရင်လည်းစင်တဲ့ပို့ကိုလည်းကျွန်တော်တို့သူနာပြုကားတို့ဘာတို့လည်းစီစဉ်လာတယ်မနေ့ကတော့မတွေ့ရဘူးတာနော် NGO တို့တခြားပရာဟိတအဖွဲ့တွေနဲ့ကျွန်တော်တို့အုပ်ချုပ်ရေးနဲ့စံမိုင်းနဲ့ဦးစီးပြီးတော့နေရောညောင်းရောကျွန်တော်တို့ကတော့ဒီပတိမလွတ်ပဲနဲ့လုပ်နေတယ်
ဗဟန်းနဲ့တောင်းကလာပါမြို့နယ်မှာတော့ကွင်းဆင်းစစ်ဆေးပြီးတဲ့နောက်ကိုဗစ်တန်တရားနဲ့ဆေးရုံလွှဲခဲ့ရသူမရှိသလိုအသွားလာကန့်သတ်ခံရသူတွေလည်းမရှိခဲ့ပါဘူး။တနိုင်ငံလုံးအတိုင်းအတာနဲ့ဆိုကိုဗစ်လူနာအများဆုံးတွေ့ရှိခဲ့တဲ့အင်းစိန်မြို့နယ်မှာတော့ပိုးရိပ်လူနာ43ဦးအထိရှိထားပြီးကွင်းဆင်းရှာဖွေတဲ့လုပ်ငန်းကိုအဲ့ဒီမြို့နယ်မှာပထမဆုံးစတင်ဆောင်ရွက်ခဲ့တာပါ။ယောဂတန်တရားနဲ့ဆေးရုံလွှဲခဲ့ရသူ3ဦးအပါအဝင်သတ်မှတ်ထားတဲ့နေရာမှာအသွားလာကန့်သတ်ခံရမဲ့သူကတော့16ဦးအထိရှိခဲ့ပါတယ်။အဲ့ဒီလိုကွင်းဆင်းရှာဖွေပြီးကျန်းမာရေးစစ်ဆေးပေးနေတာဟာကိုဗစ်ရောဂါကာကွယ်ထိန်းချုပ်တဲ့နေရာမှာထိရောက်မှုရှိခဲ့တယ်လို့လည်းတာဝန်ရှိသူတွေကဆိုပါတယ်။စိတ်ယုံလို့သားအများဆုံးနေထိုင်တဲ့လှိုင်သာယာမြို့နယ်မှာလည်းတခွဲအတီပြူလူနာ9ဦးအထိရှိထားပြီးကွင်းဆင်းရှာဖွေတဲ့လုပ်ငန်းကိုဆောင်ရွက်ပြီးချိန်မှာတော့ခီးသွွားရာဇဝင်ရှိထားပြီးယောဂါဘိုးရှိသူနဲ့အနီးကပ်ထိတွေ့ခဲ့သူ6ဦးကိုဆေးရုံပို့ခဲ့ပြီးတော့တခွဲနမူနာရယူစစ်ဆေးခဲ့တယ်လို့သိရပါတယ်။ကိုဗစ်တက်ခွဲအတီးပြူလူနာ10ဦးအထိရှိထားတဲ့တာမွေမြို့နယ်မှာတော့ကွင်းဆစ်စစ်ဆေးပြီးတဲ့နောက်ဆေးရုံလွှဲခဲ့ရသူ4ဦးနဲ့သတ်မှတ်ထားတဲ့နေရာတွေမှာတီးခြားနေထိုင်ရမယ့်သူ4ဦးစုစုပေါင်း10ဦးအထိတွေ့ရှိခဲ့ပါတယ်။ဒါမဲ့မေလ23ရက်နေ့မှာတော့ပိုးရီလူနာ16ဦးအထိရှိထားတဲ့မယန်းကုန်းမြို့နယ်မှာကွင်းဆင်းရှာဖွေပြီးကျန်းမာရေးစစ်ဆေးတဲ့လုပ်ငန်းကိုဆောင်ရွက်သွားမယ်လို့သိရပါတယ်။ကျန်းမာရေးနဲ့အကစားဝန်ကြီးဌာနရဲ့ဒီကနေ့မနက်ထုတ်ပြန်ပြီးချိန်အထိဆိုတခွဲတီပြူလူနာပေါင်း193ဦးအထိရှိခဲ့ပြီးအဲ့ဒီထဲကသေဆုံးသူ6ဦးနဲ့ယောဂပိုးကင်းစင်လာသူ104ဦးအထိရှိထားပြီးဖြစ်ပါတယ်။ကျွန်မဆူဆူပါရန်ကုန်မြို့ကနေသတင်းပေးပို့ထားတာပါ
။ကိုဗစ်ကပ်ဘေးကြောင့်လူစုလူဝေးလောက်တာတားမြစ်ထားတဲ့ဘာသာရေးအခမ်းအနားတစ်ခုလုပ်လို့အမှုဖွင့်ခံထားရတဲ့တရားဟောဆရာဒေးဗစ်လောက်ကိုဒီကနေ့ရန်ကုန်မြို့မယန်းကုန်းမြို့နယ်တရားရုံးမှာရုံးထုတ်ခဲ့တဲ့အကြောင်းပြောပြပေးပါမယ်။ကျွန်မမေခါပါ။ကိုဗစ်ကပ်ရောဂါကာလအတွင်းလူစုလူဝေးမလုပ်ဖို့တားမြစ်ထားချက်ကိုဖောက်ဖျက်ခဲ့လို့အမှုဖွင့်ခံထားရတဲ့တရားဟောဆရာဒေးဗစ်လောက်ကိုဒီကနေ့မှရန်ကုန်မြို့မယန်းကုန်းမြို့နယ်တရားရုံးမှာပထမဆုံးအကြိမ်ရုံးထုတ်ခဲ့တာပါ။တရားရုံးကနေချုပ်ရဲ့ရမန်နှစ်ပတ်ယူပြီးအင်းစိန်ထောင်ကိုပို့လိုက်တယ်လို့မယန်းကုန်းမြို့နယ်ရဲတပ်ဖွဲ့ကတာဝန်ကျအရာရှိတဦးက VOA ကိုပြောပါရတယ်။တရားဟောဆရာနဲ့အတူတရားစွဲခံထားရတဲ့ဥဝေထွန်းနဝရက်တေးတန်သွင်းကတော့ကျမ်းမာရေးမကောင်းသေးတာမို့ဆင်းရုံကမဆင်းရသေးပဲတကယ်လို့ဆင်းရုံကဆင်းလာရင်အခုလိုပဲအေးအေးယူဆောင်ရွက်သွားမှာဖြစ်တယ်လို့ပြောပါရယ်ပြီးခဲ့တဲ့ April 14ရက်နေ့ကတရားဟောဆရာဒေးဗစ်လာအပါအဝင်၄ဦးကိုကိုဗစ်ကာလအတွင်းနိုင်ငံတော်ကချမှတ်ထားတဲ့လူစုလူဝေးမပြုတ်လို့ရဆိုတဲ့အမိန့်ကိုချုပ်ဖောက်ကဘာသာရေးပွဲတစ်ခုကိုကျင်းပပြုတ်လို့ခဲ့လို့မယန်းကုန်းမြို့နယ်ခုနှစ်ရက်ကွယ်အုပ်ချုပ်ရေးမှူးဦးရဲဝင်းအောင်ကတရားဟောဆရာဒေးဗစ်လာနဲ့ဦးဝေထွန်းနဝရက်တေးတန်သွင်းလို့ကိုတိုင်းအစိုးရကိုစားတရားစွဲခဲ့တာဖြစ်ပါတယ်။လက်ရှိမှာမြန်မာနိုင်ငံမှာကိုဗစ်ရောဂါကူးစက်ခံရသူအယောက်200နီးပါးရှိပြီးအဲ့ဒီထဲကထောက်ဝက်ကျော်ဟာမြန်မာပြည်ပေါ်ကနေဒါနိုင်ငံသားခံယူထားသူတရားဟောဆရာဒေးဗစ်လာရဲ့အဲ့ဒီတရားပွဲကနေကူးစက်ခံရတဲ့အုပ်စုလိုက်ကူးစက်ခံရမှုဖြစ်ပါတယ်။ဒီလိုအုပ်စုလိုက်ကူးစက်ခံရတာနဲ့ပတ်သက်လို့တရားဟောဆရာနဲ့ပတ်သက်ပြီးမြန်မာလူမှုကွန်ရက်တွေပေါ်မှာဝေဖန်ပြောဆိုမှုတွေအတော်လေးရှိခဲ့တာပါ။သူဟာဒုသမရဇနီးအပါအဝင်နေပြည်တော်ကခရစ်ယန်ဘာသာဝင်အစိုးရအရာရှိကြီးတွေနဲ့လည်းရင်းနှီးခဲ့သူဖြစ်တာမို့သူ့ကိုတကယ်ပဲအရေးယူပါမလားဆိုတာကလည်းမေးခွန်းတွေထွက်ပေါ်ခဲ့ပါတယ်။ခရစ်ယန်ဆရာတော်တပါးလည်းဖြစ်စံစာပြုစုသူတဦးဖြစ်တဲ့ လူငယ်တင်းအောင်စရာမန်ပြီးကတော့အခုလိုတရားစွဲခံရမှုနဲ့ပတ်သက်လို့တရားရေးရဲ့ဆုံးဖြတ်မှုကိုအလေးထားတော့မှာဖြစ်ပေမဲ့ဒီရေးယူမှုကနေဘာသာရေးဆိုင်ရာထိပါမှုတွေမဖြစ်လာဖို့သူကမျှော်လင့်နေပါတယ
်။ကျွန်တော်အနေနဲ့တော့ဒီမြန်မာနိုင်ငံရဲ့တရားစီရင်ရေးကလည်းဘယ်လိုအခြေအနေပဲရှိရှိပေါ့နော်။အချို့အမှုမပေါ်တဲ့ဟာလည်းရှိတယ်။ဒါပေမဲ့ဒီဟာကိုဒီလိုမျိုးဖြစ်သွားတာလေးရတော့ဖျားသခင်ရလိုတော့လို့ပဲကျွန်တော်ထင်ပါတယ်လို့ယူသားဆိုမြင်ရရင်တော့နိုင်ငံရေးနဲ့တည်းပါတယ်ထင်တယ်ဘာလို့လဲဆိုဘယ်သူမှဆိုယောဂဖြစ်ချင်လို့ဟိုဖျားရှိခိုးပွဲလောက်တာတော့မဟုတ်ဘူးတင်နော်ဒီဟာကိုဘာသာရေးပွဲဆိုပြီးပြောတာပေါ့နော်ကျွန်တော်တို့အမြင်မှာတော့သူကလူ20လည်းမပြည့်တဲ့အတွက်ဒါကမိသားစု54စုတောင်းတဲ့ဟာမျိုးလို့ပဲမြင်နေပေါ့နော်ဥပဒေချိုးပေါင်းမချိုးပေါင်းကြီးကြတော့တရားရုံးကနေပြီးတော့ဆက်ဖြေရပဲကောင်းပါလိမ့်မယ်ပေါ့နော
်လူမှုတဟဇာတဖော်ဆောင်ရေးအဖွဲ့ကဥသက်ဆွေဝင်းကတော့ကိုဗစ်ရောဂါနဲ့ပတ်သက်ပြီးအရေးယူတာမှာကြောသားရင်သားခွဲခြားအရေးယူတာမျိုးမဖြစ်အောင်ဥပဒေဘက်ကတိတိကျကျပုံဝင်လင်းလင်းဖော်ပြဖို့တရားရေးရဲ့စင်ကြင်တုံတရားကနေအဆုံးဖြတ်ပေးသွားမှာဖြစ်တယ်လို့လက်ရှိအခြေအနေမှာအာဏာရပါတီအနေနဲ့တိမ်မွေးစွာကင်တယ်သွားဖို့ထောက်ပြသွားပါတယ
်အစိုးရရဲ့ပြဿနာကဒီကြီးကမကင်ဘူးဘယ်လိုရှိရင်တရားမှမကင်ဘူးအရှိမမဖြစ်စုကထောင်ချတာရှိထားတယ်ဆိုလို့ရှိရင်ဟိုဒီကိစ္စကိုမကန်ဘူးဆိုလို့ရှိရင်ပြဿနာရှိတယ်ဒီတရားဥပဒေဖိုးဖိုးကြီးကိုလည်းကျွန်တော်တို့ပြေချာပြန်ပြီးတော့ဒီမှတ်ချက်တင်ရမယ်ဒီ case တစ်ခုနဲ့ဖြစ်သွားတယ်ပေါ့ဒီ David La ကိုကဒီ Christian အများစုကလည်းသူကဒါလက်ခံနေတာမဟုတ်ဘူးဒါပြဿနာဘာသာတည်တာလဲဆိုတော့ဒီဂျားထဲမှာဒီ David La ကိစ္စအကြောင်းပြပြီးတော့ဗုဒ္ဓဘာသာနဲ့ဒီ Christian နဲ့ဂျားထဲမှာလည်းပြဿနာတွေဖြစ်လာတယ်ဒီ David La ဆိုတဲ့လူပြောင်းသေးကိုကျပ်လာချာကြီးပြောတာမဟုတ်တော့ဘဲနဲ့ဒီပါသာရီဥပါအကြောင်းပြပြီးဆွဲထည့်လာရတာတွေ့ရတယ်။ပါသာရီဥစုကတော့အကြီးပွဲရနေပြီးတော့ဟိုကတခုခုပြောတာမျိုးလေး
။ကိုဗစ်ရောဂါကူးစက်ခံနေရတဲ့ပြီးခဲ့တဲ့ဧပြီလနဲ့မတ်လအတွင်းမှာဒဝဲခရိုင်ရေဖြူမြို့နယ်မှာဖုန်ကြီးပြန်ပွဲပြုလုပ်ခဲ့သူတွေနဲ့နေအိမ်တွင်းလူစုလူဝေးနဲ့ပါသာရီဝိပုစုတောင်းခဲ့တဲ့မန္တလေးမြို့ချမ်းမြသာကြီးမြို့နယ်ကအစ္စလမ်ဘာသာဝင်တွေကိုတဘာဝဘေးရန်နဲ့စီမံခန့်ခွဲမှုဥပဒေပုံမှ30ကနဲ့အရေးယူကတရားရုံးကပြစ်ဒဏ်ချမှတ်ခဲ့မှုပါတယ်ဒီဇယ်2013ခုနှစ်သဘာဝဘေးရန်ရဲ့ဆိုင်ရာပုံမှန်25အရာဘသူမဆိုဆန်းစစ်ချက်မလုပ်ဘဲပေါ်စတာစွာဆောင်ရွက်တာဘေးရန်ရဲ့တခုခုကျနိုင်တာကိုသိလို့ဖြစ်ဖြစ်တမင်လုပ်တာပဲဖြစ်ဖြစ်သဘာဝဘေးရန်ရဲ့ဖြစ်ခဲ့ရတဲ့ဆိုရင်ဒါမှမဟုတ်ဖြစ်ဖို့အထောက်ပံ့ပေးခဲ့တာဆိုရင်ဒီလိုလှုပ်ဆောင်သူကိုထောင်ဒဏ်3နှစ်ထက်မပိုတဲ့ထောင်ဒဏ်နောက်ပြီးထောင်နဲ့အတူငွေတန်းကိုလည်းပေးရမယ်လို့တရားဝင်ပြဌာန်းထားပါတယ်။ကျမမိခပါရန်ကုန်ကနေဒီသတင်းပေးပို့ထားတာဖြစ်ပါတယ်
။ဒေါက်တာအေးမောင်ကိုပြည်သူ့လွှတ်တော်ကိုယ်စားလှယ်အဖြစ်ကရက်ဆိုင်လိုက်ပြီးနောက်ထပ်ရွေးကောက်ပွဲတွေမှာလည်းကိုယ်စားလှယ်လောင်းအဖြစ်ရွေးချယ်ခံပိုင်ခွင့်မရှိတော့ကြောင်းကော်မရှင်ကထုတ်ပြန်ချက်ဟာတရင်နာစီလုံးညီညွတ်ရေးနဲ့အမျိုးသားယဉ်ကြားစည်းရုံးကိုထိခိုက်လာနိုင်တယ်လို့ဝေဖန်နေကြတဲ့အကြောင်းကိုပြောပြပါမယ်။ကျမအင်တနာထုံးမရခိုင်အမျိုးသားပါတီရဲ့ဥက္ကဋ္ဌဟောင်းအမ်မြူနယ်ပြည်သူ့လွှတ်တော်ကိုယ်စားလှယ်ဒေါက်တာအေးမောင်ကိုပြည်သူ့လွှတ်တော်ကိုယ်စားလှယ်အဖြစ်ဆက်လက်ရပ်တည်ပိုင်ခွင့်မရှိတော့ကြောင်းနဲ့နောက်ထပ်ရွေးကောက်ပွဲတွေမှာလည်းကိုယ်စားလှယ်လောင်းအဖြစ်ရွေးကောက်ခံပိုင်ခွင့်မရှိကြောင်းပြည်ထောင်စုရွေးကောက်ပွဲကော်မရှင်ကမေလ18ရက်တလင်းလာနေ့ကထုတ်ပြန်ပါတယ်။နိုင်ငံရေးအကျဉ်းသားအဖြစ်ထောင်ဒဏ်ကျခံနေရတဲ့ဒေါက်တာအေးမောင်ကိုအခုလိုလောက်လိုက်တာကတရင်သားစီလုံးညီညွတ်ရေးနဲ့အမျိုးသားပြန်လည်တည်မြက်ရေးဆောင်ရွက်ရမှာထိခိုက်မှုတွေရှိလာနိုင်တယ်လို့နိုင်ငံရေးလှစ်လာသုံးသပ်သူတွေကဆိုပါတယ်။ပြည်ထောင်စုရွေးကောက်ပွဲကော်မရှင်အနေနဲ့အခုလိုထုတ်ပြန်လိုက်တဲ့ကြေညာချက်ကိုပြန်လည်ဆန်းစစ်သုံးသပ်တဲ့လို့နိုင်ငံရေးလှစ်လာသုံးသပ်သူဒေါက်တာရှံမျိုးသိန်းကပြောပါရယ်
။ကျွန်တော်တို့နိုင်ငံရဲ့ဒီမိုကရေစီအပြောင်းအလဲမှာနော်အလုံးပါဝင်ခွင့်ရှိတဲ့ရွေးကောက်ပွဲစနစ်ကနေပြီးတော့နော်ဒီမိုကရေစီဖက်ဒရယ်ပြည်ထောင်စုတည်ဆောက်ရေးဆိုတဲ့လမ်းကြောင်းကိုပို့ပြီးတော့အားကောင်းခိုင်မာအောင်တည်ဆောက်ဖို့လိုအပ်တယ်လို့မြင်ပါတယ်။အဲဒါအပြင်ကျွန်တော်တို့နိုင်ငံရဲ့ခေါင်းဆောင်တွေနော်အဆုံးဖြတ်လုပ်တဲ့ပုံကိုယ်တွေအနေနဲ့နော်နိုင်ငံရေးပြဿနာတွေကိုနော်တော့နိုင်ငံရေးအကြံအတည်တွေစိန်ခေါ်မှုတွေကိုနိုင်ငံရေးနီးလန်းအရာနော်ချင်းကပ်ပြီးတော့ညနာဆုံကြီးပုံပွင့်လေးနဲ့ညှိနှိုင်းဆွေးနွေးအဖြစ်ရှာတဲ့လမ်းကြောင်းကိုပို့ပြီးတော့အားကောင်းအောင်လုပ်တင်တယ်လို့ကျွန်တော်အနေနဲ့တိုက်တွန်းလိုပါတယ်
အမျိုးသားပြန်လည်တင့်မြတ်ရေးဆောင်ရွက်နေတဲ့ကာလမှာအခုလိုထုတ်ပြန်လိုက်တာကပြန်လည်တင့်မြတ်ရေးဆောင်ရွက်တဲ့နေရာမှာအရေးကြီးတဲ့ယုံကြည်မှုဆိုင်ရာပြဿနာတွေအများကြီးဖြစ်လာနိုင်တယ်လို့နိုင်ငံရေးအကျဉ်းသားများကူညီစောင့်ရှောက်ရေးအတင်းတွဲဖက်အတွင်းရေးမှူးဦးဘိုးကြီးကပြောပါတယ
်ဟိုအခုကာလကအမျိုးသားပြန်လည်တင့်မြတ်ရေးကိုတည်ဆောက်နေတဲ့ကာလဖြစ်တယ်ပေါ့နော်အမျိုးသားပြန်လည်တင့်မြတ်ရေးကိုတည်ဆောက်နေတဲ့ကာလဖြစ်တယ်ဆိုလို့ရှိရင်နိုင်ငံရေးအကျဉ်းသားတွေကိုချွင်းချက်မရှိလွှတ်ပေးဖို့လိုတယ်ပြီးတဲ့အခါကျတော့သူတို့ရဲ့မူလတာဝန်ဝတ္တရားတွေကိုပြန်လည်ထမ်းဆောင်ဖို့ပြုဖို့လိုတယ် အဲ့လိုမှတော့လူသက်တင်တဲ့မြေကြီးအတွက်အထောက်အကူဖြစ်ပါပါ။အဲ့လိုမဟုတ်ဘဲနဲ့အခုလိုမျိုးပဲဖြစ်လိုက်တဲ့အခါကျတော့ဒီလူသက်တင်တဲ့တင်မြေကြီးစစ်မြေကြီးတိဆောက်တဲ့အခါမှာအရေးကြီးတဲ့ယုံကြည်မှုဆံရပြဿနာတွေအများကြီးဖြစ်လာနိုင်တယ်။ဖြစ်လာနိုင်ပြီးတဲ့အခါကျတော့လူသက်တင်တဲ့တင်မြေကြီးအတွက်အထောက်အကူပြုတဲ့လုပ်ရမဟုတ်ဘူးပေါ့။နိုင်ငံရေးအကျဉ်းသားတွေရှိနေတဲ့ကိုသက်ပင်နဲ့တက်မဲ့ရေးဖြစ်နိုင်မှာမဟုတ်ပါဘူး
။ဂျခိုင်အမျိုးသားပါတီရဲ့ဒုတိယဥက္ကဋ္ဌတော်အင်းစင်ကအခုလိုလောက်တာနိုင်ငံရေးအရာအယူအဆမတူညီမှုတွေကိုဖိနှိပ်တာဖြစ်တယ်လို့ယူဆပါရတယ်
။အဲဒီညင်ညာချက်မှာကိုရေကောက်ပွဲဥပဒေမှာပါရှိတဲ့ဥပဒေပြဋ္ဌာန်းချက်ကိုဒီလိုအနေထားအရာပေါ့လေ။ဒီဒေါက်တာအင်းမောင်ဟာပြည်နယ်လွှတ်တော်ပြည်သူ့လွှတ်တော်အမျိုးသားလွှတ်တော်တွေရေကောက်ပွဲမှာနောက်ထပ်ဝင်ရောက်ပိုင်ခွင့်မရှိဘူးဆိုတာမျိုးပေါ့ကထည့်ပြီးတော့ပြည်သူအိအောင်ထုတ်ပြန်လိုက်တာကတော့ငုံငဲငဲဟိုခင်းခင်းနှိတ်ကုတ်တဲ့အနေထားကိုသိစေချင်ပုံရတဲ့ဆောင်ရွက်ချက်လို့ပြောချင်ပါတယ်။တနည်းအားဖြင့်နိုင်ငံရေးမှအတွေးခေါ်ယူဆမတူကြရင်တော့အားနည်းဖက်ကတော့မျက်နာတဲ့အခြေအနေကိုရောက်သွားခဲ့ရတာပေါ့လေ။
ဒေါက်တာအေးမဟာရခိုင်အမျိုးသားပါတီ ANP ကိုပူးတွဲတည်ထောင်ခဲ့သူတဦးဖြစ်သလိုရခိုင်လူထုကြားမှာထင်ရှားတဲ့နိုင်ငံရေးကောင်းဆောင်တဦးလည်းဖြစ်ပါတယ်။သူဟာ2010ရွေးကောက်ပွဲမှာရခိုင်ပြည်နယ်အမျိုးသားလွှတ်တော်ကိုယ်စားလှယ်တဦးအဖြစ်အရွေးခံခဲ့ရပေမဲ့2015ရွေးကောက်ပွဲမှာတော့ရှုံးနိမ့်ခဲ့ပါတယ်။ဒါပေမဲ့2019ကြားဖြတ်ရွေးကောက်ပွဲမှာအမ်းမြွနယ်ပြည်သူ့လွှတ်တော်ကိုယ်စားလှယ်အဖြစ်ရွေးချယ်ခံခဲ့ရပါတယ်။အစိုးရနဲ့ရခိုင်ဒေသခံတွေကြားတင်းတင်းမာမာဖြစ်နေတဲ့အချိန်2018ခုနှစ်နှစ်စံစစ်တွေမှာလုပ်တဲ့စာပေဟောပြောပွဲတစ်ခုမှာနိုင်ငံတော်ကိုဆန့်ကျင်ပြောဆိုရဲဆိုပြီးဖမ်းဆီးခံခဲ့ရတာဖြစ်ပါတယ်။ဒေါက်တာအေးမောင်ကိုနိုင်ငံတော်ပုံကံမှုပုံမှန်122နိုင်ငံတော်အကြီးအကျယ်ပြည့်စုံမှုပုံမှန်905ခါခွေးတို့နဲ့ထောင်ဒဏ်120ချမှတ်ခဲ့ပါတယ်။စီရင်ချက်ချမှတ်လိုက်တဲ့2019ခုနှစ်မတ်လ19ရက်နေ့ကနေစလို့ပြည်သူ့လွှတ်တော်ကိုယ်စားလှယ်အဖြစ်ဆက်လက်ရပ်တည်ပိုင်ခွင့်မရှိတော့ကြောင်းနဲ့ပြည်သူ့လွှတ်တော်ကိုယ်စားလှယ်အဖြစ်ရွေးကောက်တင်မြှောက်ခံထားရသူအဖြစ်ကနေပယ်ဖျက်လိုက်ကြောင်းနောက်ထပ်ပြုလုပ်မဲ့ရွေးကောက်ပွဲတွေမှာလည်းကိုယ်စားလှယ်အဖြစ်ပါဝင်ရှင်ပြိုင်ခွင့်မရှိတော့ကြောင်းပြည်ထောင်စုရွေးကောက်ပွဲကော်မရှင်ကညင်ညာလိုက်တာဖြစ်ပါတယ်ရှင်။ကျွန်မအိမ်တနာထွန်းမှာရန်ကုန်မြို့ကနေတရင်ပေးပို့တာဖြစ်ပါတယ
်။ UA မြန်မာပိုင်းစီစဉ်ရဲ့ရေဒီယိုနဲ့ရုပ်မြင်သံကြားထုတ်လွှင့်ချက်တွေကိုအချိန်မရွေးကြည့်ရှုနားဆင်နိုင်မှု VOE Mobile App အသစ်ကို Smartphone တွေမှာ Download ယူနိုင်ပါပြီ။ Android Phone တွေအတွက်ဆိုရင် Google Play နဲ့ iPhone တွေအတွက် Apple App Store တွေမှာVOA Burmese ဆိုတဲ့ app ကို download လုပ်နိုင်ပါတယ် VOA မြန်မာဌာနဆိုတဲ့ logo နဲ့ဖြစ်လို့ရှာဖွေရတာလွယ်ကူပါတယ်ဒီ application ကနေ VOA အစီအစဉ်တွေကိုဓာတ်ရိုက်နားဆင်ကြည့်ရှုနိုင်တဲ့အပြင်ကိုနှစ်သက်ရာအချိန်တိုင်းမှာလည်းသတင်းဆောင်မတွေအပတ်စဉ်ကဏ္ဍတွေကိုနားဆင်ဖတ်ရှုနိုင်ပါတယ်ခင်ဗျာ
ခုဆက်လက်နားဆင်ကြမှာကတော့မြန်မာအရေးဆုံးသတင်းဖြစ်ပါတယ် COVID ကရောဂါတားဆီးရေးအတွက်အစိုးရတက်မတော်နဲ့တိုင်းဒါလက်နက်ကိုင်အင်အားစုတို့ပူးပေါင်းဆောင်ရွက်မှုဘလောက်ထိဖြစ်လာနိုင်ပါသလဲပဋိပက္ခတွေပြည်လဲညီညာရေးအတွက်အထူးလိုအပ်ချက်ကဘာလဲဆိုတာကိုမြန်မာတိုင်းဒါရေးသုံးသပ်သူဆိုင်းဝမ်ဆိုင်းနဲ့ကျွန်တော်ကြော်စံတာဆွေးနွေးထားပါတယ်တိုင်းဝမ်ဆိုင်းကိုဗစ်ကရောဂါတားဆီးရေးအတွက်အပြစ်ခတ်ရဆက်ကြဖို့နိုင်ငံတကာကတောင်းဆိုနေကြသလိုတမတော်နဲ့တိုင်းဒါလက်နက်ကိုင်အဖွဲ့တို့ကလည်းနှစ်ဖက်စလုံးဒီအတွက်ဆန္ဒရှိရစွာကိုထုတ်ဖော်နေကြပါတယ်။အစိုးရကလည်းတိုင်းဒါအင်အားစုတွေနဲ့ပူးပေါင်းဆောင်ရွက်ဖို့ကော်မတီတရားဖွဲ့စည်းပေးထားပါတယ်။ဒါပေမဲ့လက်တွေ့မှာဘာမှထူးခြားမှုမရှိသေးပါဘူး။ဘာကြောင့်ဒီလိုဖြစ်နေရလဲဆိုတာကိုအကြံပြင်းပထမဆုံးသတ်ပါခင်ဗျာ
။ဟုတ်ကဲ့။အစိုးရဘက်ကကာလနဲ့အပိုင်းရဲ့အပြစ်ခတ်မရက်ဆက်ထားတဲ့တိုင်းဒါလက်နက်ကိုင်အပိုင်းနဲ့အပိုင်းကျွန်တော်ခွဲပြီးကျွန်တော်ကြည့်လို့ရအောင်။အစိုးရဘက်ပိုင်းကတော့ပထမဦးဆုံး UN Secretary General ကဒီလိုအတိုင်းတာနဲ့ဖိခတ်ရစီလုပ်ဖို့ပြောတဲ့အချိန်မှာတမတော်ပဲသူကညင်းဆန်းတော့ရှိတယ်။ဒါဒီနောက်ဆုံးထုတ်တဲ့ဒီစာတမ်းမှာတော့သူအဲ့ဒါကိုအတိအမှတ်ပြုပြီးလည်းလုပ်တယ်ဆိုတဲ့ပုံစံမျိုးတော့ဖော်ပြထားတာပေါ့နော်။အေးလှုပ်ရှားတဲ့နေမြေဒေသတွေမပါဘူးဆိုတော့ပြောထားတဲ့ခါကျတော့အပြစ်ခတ်ရစီမလုပ်ထားတဲ့တိုင်းသားလက်နက်ကန်အဖွဲ့တွေနဲ့သူကအလုံးလုံးကိုအုပ်ချက်ကလာတာဖြစ်နေတယ်အဲ့ဥမာကချင်နဲ့လည်းဗျာကချင်အစိုးရဖွဲ့တွေတခါတွေ့ရကြတွေ့တဲ့အချိန်မှာလည်းတို့ကဖြည်းဖြည်းရောက်ပါမလုံနိုင်တဲ့အပြင်တဘောထားနားလည်မှုလည်းပြရပါပုံစံမျိုးတို့ကပေါက်တယ်ဆက်စုကြရပြောတာအဲကျွန်တော်တို့ကအစိုးရရှိကိုဘာဟောရဒီကတောင်းဖို့ကျွန်တော်လာတာမဟုတ်တည်းအဲ့ဒီဘာလို့ကျွန်တော်တို့ဆွေးနွေးဖို့လာတာဆိုတော့အဲ့လိုပြောတာနောက်ဖွဲ့တွေနဲ့ပတ်သက်လို့ကတော့TNA ရေ LE နဲ့ EE တို့လောက်ဆက်တဲ့အပိုင်းနဲ့သူရတို့ကဝင်မပါဘူးလက်ထရမလို့ဘူးဆိုတဲ့ပုံစံမျိုးသူကပြောထားတဲ့ခါကျတော့ အပြစ်ခံမရက်ဆဲထားတဲ့ပြည်ပြည်ပြည်လုံးလုံးနိုင်မဲ့ပုံစံဆိုမှာပေါ့ဘူး။ဒါနဲ့ဒီစားထဲမှာ UWSA ပေါ့ဝါအဖွဲ့နဲ့ WNDA အဲမုံလာအဖွဲ့နဲ့တော့တို့ကတွေ့တယ်ဆိုတော့ကျွန်တော်ကျွန်တော်ကြားတယ်။ဒါနဲ့အဲ့နှစ်ဖွဲ့ကတို့နီးတို့ဟာနဲ့တို့ကတေယုတ်ဆူရနဲ့ပေါင်းပြီးတို့ကလုံးလုံးကြီးတာတော်လေးကိုပေါက်ရောက်တဲ့ပုံစံဆိုပေါက်တယ
်။ဘုဂျုံကြီ
းမင်းအောင်လန်ကတို့ကိုကြမ်းလို့မှာတွေ့တယ်ဗျာ။တွေ့တယ်အဲ့အဖွဲ့နဲ့ဖွဲ့ကိုတွေ့တော့သူကပြောတာကိုတိုင်းပြည်ကိုများများအားကိုးပါတဲ့သူကပြောလိုက်တယ်လေဒါနဲ့အဲ့နှစ်ဖွဲ့ကတော့ညီလိုက်ငါလိုက်သူသွားတဲ့ပုံစံမျိုးသူကပေါက်တယ်ဆိုတော့ထိထိရောက်ရောက်ပူပေါင်းမျိုးလောက်သလားဆိုလို့ရှိရင်မလုပ်ဘူးလို့ပဲပြောရမှာပဲ
ဟုတ်ကဲ့နောက်ဒီညမှာကျွန်တော်တို့ဓာတ်ပြမိချင်တာကပြောဝတ်သမဂ္ဂကလည်းပဲဒီမနိုင်ငံမှာတိခါစေကိုအများဆုံးလုပ်ဖို့အပါဝင်ဒီလူခွင်းနဲ့ပတ်သက်ပြီးတော့တောင်းဆိုချက်တွေလုပ်ပါတယ်ဒီနေ့မှာပဲအဲ့ဒီဒုက္ခရဲ့ချုပ်ဖောက်မှုကြောင့်ဥရောပသမဂ္ဂကမြန်မာနိုင်ငံပေါ်မှာတန်ခတ်မှုတွေလုပ်မယ်ဆိုတာလည်းညင်ညာတွေ့ရအောင်ဆိုတော့ဆက်မဆက်အောင်ကျွန်တော်မြင်နေတာဥရောပသမဂ္ဂဟာဒီတန်ခတ်ပြီးဆိုမှု function ဟာအလုပ်ဖြစ်တယ်လို့ယုံကြည်ထားသလားဆိုတော့ပထမတစ်ချက်မြင်ပါတယ်
အဲ့ဒီ EU ဟာအဲ့ဒီ function နဲ့ပတ်သက်ပြီးတော့တော့ဒီဖြစ်ရောက်မှုရှိ ሁ ဆိုတာတော့တို့သဘောပေါက်တဲ့ပုံတော့ကျန်ဆန္ဒတော်တော်လေးရှင်းပါတယ်အဲ့မဲ့တို့ကိုင်နန်နဲ့ချက်တကူကတော့အဲ့ဒီဟို least developing country ကိုပေးထားတဲ့အခွင့်အရေးရှိပုံကူးတာပေါ့ကွာအဲ့ဒါလေတို့ရုပ်သိမ်းရင်တော့ခဲလေးအချုပ်လုပ်ငန်းတွေပါအဲ့ဒါတိခတ်သွားနိုင်တယ်ပေါ့နော်ဒါပေမဲ့ဒီဘူရအဖြစ်တော့ EU က sanction နဲ့ပတ်သက်ပြီးရှေ့ချောက်တာတော့ကျွန်တော်ကတော့ဖြစ်ရမှုတိတ်မရှိဘူးလို့ထင်တ
ယ်မြန်မာနိုင်ငံတက်ကိုပြန်သွားမယ်ဆိုရင်မြန်မာနိုင်ငံမှာအစိုးရကတော့တိုင်းဒေသနဲ့ကိုင်းအင်အားစုတွေနဲ့ဒီ COVID-19 တိုက်ခိုက်ရေးအတွက်ပူးပေါင်းဆောင်ရွက်ဖို့အဖွဲ့ဆိုပြီးတော့ဒေါက်တာဒီမျိုးဝင်းကိုဦးဆောင်ပြီးတော့ဖွဲ့စည်းပေးထားပါတယ်။အဲ့ဒီအဖွဲ့ရဲ့လုပ်ငန်းမျိုးကဘယ်လောက်အလားအလာကောင်းရှိနေတယ်လို့ညွှန်နေနိုင်တယ်ကျွန်တော်တို့
။ခုချိန်ဒီတော့ကကနနာကျွန်တော်တို့ဓာတ်ရီလုပ်မယ်ဟိုဟာဒီပေးမယ်ဒီဟာဒီပေးမယ်ဆိုတာလုပ်တာကျွန်တော်တို့မတွေ့ရဘူး။အဲ့လိုမတွေ့ရဘူးဆိုတဲ့တဲ့ကလည်း RTSS အပိုင်းအနေနဲ့သူကပြောတယ်ဗျာ။ KNU အပိုင်းအနေနဲ့သူကပြောတယ်အဲ့ဒါအပြင် KNU ရဲ့ COVID နဲ့ပတ်သက်ပြီး CCTV gate negative သူတို့ကမင်းရှုလိုက်တယ်ဗျာ။တိုက်ပွဲတွေပဲသူဖြစ်တယ်။ဆိုတော့ NCA လက်မှတ်ထိုးထားတဲ့ KNU နဲ့လည်းသူကတက်တာဖြစ်တယ်။အဲ့ဒါအပြင် RCSS နဲ့လည်းလိုခဲ့တဲ့တုံးလေးပတ်ဆက်ရအချင်းအချင်းမထုတ်ဖတ်မခွက်ရမှာတော့လည်းသူတို့ကလိုက်ပြီးပိတ်ပင်လာ RCSS ပေးတဲ့ CCTV တွေသူတို့မယူဘာဝယူထောက်ချမဲ့ပါ냐ပြောတာပဲရှိတယ်။အခုဒီနောက်ဆုံးလောလလဖြစ်နေတဲ့ကိစ္စတကူကတော့ဒီမွန်ပြည်နယ်မှာဗျာအဲ့ဒီဖျားသုံးစုမှာမွန်နယ်ကိုဗစ် -19 နဲ့ပတ်သက်ပြီးဖွင့်လာတဲ့ CCTV ကိုလည်းခုကသူကတင်ကြပိတ်ခန်းလိုက်လို့သူတို့ပိတ်လိုက်ရတယ်ဆိုတော့လက်ကတင်မျိုးဝင်ဦးဆောင်ဖွင့်စီရတဲ့အဖွဲ့ကအခုချိန်ထိလက်မှတ်ထိုးထားတဲ့အဖွဲ့အစည်းနဲ့ရောမဖို့မထိုးထားတဲ့အဖွဲ့အစည်းနဲ့ခိတိရရောက်လုတ်ကန်နေတာကျွန်တော်တို့ဘာတစ်ခုမှမတွေ့ရဘူး
ကျွန်တော်ဆိုတော့ပြောတာအစိုးရဘက်တမ်တော်ဘက်ကိုပြောကြတာများတယ်ဦးရှိ။ဒါအဲတိုင်းသားလည်းနဲ့ကအဖွဲ့ရဘက်ကရောတကယ်လူလူလာလာအပြစ်ခတ်ရစဲဒီနဲ့ဆန္ဒရှိရဲလို့ပြောနိုင်တာပါလား
။အခုလက်မှတ်ထိုးထားတဲ့အဖွဲ့အစည်းဘွဲကတော့သူတို့လုတ်ချင်တဲ့ပုံစံရှိတယ်။အထူးသဖြင့်အဲဒီ KNU နဲ့ RCS ကသူတို့ကလုတ်ချင်တယ်။ဒါပေမဲ့သူတို့လုတ်ချင်တဲ့အဥ္စောင်းသူကကပိကရဲ့ဖြစ်အောင်လုပ်နေတာတမတော်ဖြစ်နေတယ်။ဟုတ်သူ KNU နဲ့မြန်မာဆိုလို့ရှိရင်အဲတမဟာ9နယ်မြေ1နယ်မြေ9နယ်မြေဒီမှာသူကလမ်းနေပါတယ်ဖောက်တယ် KNU ကကြောက်တော့ခဲလို့လမ်းမဖောက်ပါနဲ့လမ်းဖောက်လို့ရှိရင်တော့ခဲလို့ဖြစ်စီရေးအတွက်ဖောက်ဖို့ပြုမဲ့အလုပ်တွေလုပ်နေတယ်လို့ကျွန်တော်တို့ဒီလိုပဲယူဆမှာပဲအဲ့ဒါကြောင့်အဲ့ဒါလုပ်လို့ရှိရင်တော့ကျွန်တော်တို့လက်မခံနိုင်ဘူးဆိုပြောပြီးတော့ဝင်လာလို့ရှိရင်လည်းပြေးလိုက်ဖတ်လိုက်လို့ဆိုခုဒီ Brigade 9နယ်မြေမှာဆိုသူကနေ့တိုင်းဖြစ်ခတ်မှုရှိတယ်ဆိုတော့ပြောတာအဲ့ဒါအပြင်ဟိုအစိုးရကလည်းအဲ့နတ်တဝိုက်မှာရှိတဲ့သူတို့တပ်တွေကို23စောက်ထပ်ပြီးအင်အားဖြည့်တယ်။လက်နက်ကောင်းတွေပဲတပ်ဆင်တယ်လို့ KNU တွေ့မှုပဒိုးတာတို့မှာပြောတာ။အခြေအနေကအနည်းဆုံးတိုင်းမှာထိုးထားတိုင်းရင်းသားတွေပဲလှုပ်ရှင်ပြင်မဲ့တမတော်ပဲကဖြစ်မြင်းလို့ဖြစ်နေတဲ့ခါကျတော့အလုံးမဖြစ်ဘူးလို့တိုင်းသားအဖွဲ့ရှိတဲ့အဲ့လိုပဲသူတို့ဆက်ဆွဲနေ
။အခုကစစ်ကရဲ့စေးလှုပ်ထားတဲ့အဖွဲ့တွေနဲ့တောင်းမှပဲနည်းနည်းကိစ္စတွေဘာညာအငင်းပွားပြီးတော့ခုနလိုထိတ်တဲ့ရင်ဆိုင်မှုတွေတိုက်ခိုက်မှုတွေချင်းနေရဆိုကျွန်တော်စဉ်းစားမိတယ်တကယ်တမ်းညီငယ်ကိုလူကျင်တဲ့ဆန္ဒအမှန်တကယ် political will ကြီးရဲဆိုရင်ဒီမှာနေဒီကပေါ်နေကြတာကိုအကြောင်းမရှိဘူးကျွန်တော်ထင်ပါတယ်ဆိုတော့အဓိကဆန်းစစ်စရာဒီနှစ်ဖက်လုံးကတကယ် political will နိုင်ငံရေးအရာမူဝါဒချမှတ်ပြီးတော့ညှင်းရအောင်လုပ်ချင်တဲ့ဆန္ဒတကယ်ရှိရပါရဲ့လားဆိုတဲ့မိစ္ဆာဖြစ်နေချင်တာလားဖြစ်နေတာ
ဟုတ်တယ်ခင်ဗျအဲ့ဒီ political will လာတော့နှစ်ဖက်စလုံးတော့ရှိဖို့လိုတယ်နော်ဒါမဲ့ပထမအဦးဆုံးအရေးကြီးတာအင်အားကြီးတဲ့အစိုးရအဖွဲ့ကသူက political will ကိုသူကပြရမှာဟုတ်သူကမပြဘဲနဲ့အခုဒီအစိုးရအဖွဲ့ထဲမှာနှစ်ဖွဲ့ကမှလို့ရတာပေါ့လေ civilian military regime လို့ခေါ်တော့ဟုတ်နော်သမရောပဲပန်တို့ရက political will ရှိတဲ့ပုံစံတော့မပြဘူး။တိုက်ပွဲတွေကောင်းနေတယ်။ရခိုင်ဒေသမှာဆိုလဲရှိသမျှအင်အားတွေသုံးပြီး annihilation လို့ခေါ်တာပြုတ်တိုက်ရေးလမ်းစဉ်တော့ကဲသူကလောက်နေတဲ့ခါကျတော့သူ Northern Alliance နဲ့နဲ့နဲ့သူကအစီမကတ်နိုင်ဘူး။ Northern Alliance လေးဖွဲ့ရှိတော့ဘူး။နော်။တစ်ချင်းနဲ့ပါလာပါလိမ့်။ညီနောင်သုံးဖွဲ့အဖြစ်။အဲ့ဒီဖွဲ့ကအဲ့ဒါကျွန်တော်တို့ထိုးရင်တော့အကုန်လုံးသူလက်မထိုးမဲအစီမထိုးရင်မထိုးဘူးဆိုတော့သောသွားတယ်နိုင်ငံကြီး political will မရှိတဲ့ခါကျတော့အဲ့ဒီလမ်းမဖွင့်ထားဘူး။တော်မဖွင့်ထားတဲ့ခါကျတော့အလုပ်မဖြစ်ဘူးဆိုတာဖြစ်နေတယ
်။အကျုံးတည်းလမ်းစဉ်ဆိုတာမြန်မာနိုင်ငံမှာလွတ်လပ်ရပြီးပြည်တွင်းစစ်ကြေးကစစ်တပ်နဲ့ဗုဒ္ဓမြေဝင်းလက်ထက်ကြေးကတောက်လျှောက်လုပ်လာကြတာအခါမှမပြုတ်ဘူး။ဆိုတော့ကဒီအကျုံးတည်းလမ်းစဉ်နဲ့ကောသူတို့အခေါ်တောင်းကြမှုချိန်မနိုင်ပါမလား။တချိန်ထဲမှာပဲတိုင်းဒါလက်နက်ကင်ဒီဘက်ကလည်းပဲဒီလက်နက်ကင်လက်စုံနဲ့သူတို့လူကြီးနဲ့ဆက်တဲ့ပြည်ထောင်စုစစ်စစ်ကိုရောက်နိုင်ပါမလားကျွန်တော်တို့တန်တရားရှိပါတယ်ဆန်းနံဘယ်လိုသဘောလဲလား
ကျွန်တော်လည်းဥစ္စာတာလို့ပါတယ်ကျွန်တော်လည်းတန်တရားဖြစ်တယ် political will အပြည့်အဝမရှိတဲ့ခါကျတော့ကျွန်တော်တို့အားလုံးပါဝင်ရေးဆိုတဲ့မူအကောင့်ထဲမှာဖွင့်နိုင် Federal Union ကကိုယ်လည်းကျွန်တော်တို့ကမသွားနိုင်အဲ့ဒါတိုင်းရင်းသားတွေပြရပြီလို့တတ်မှတ်လဲဆိုတော့ Federal Move ဆိုတာပမာစည်းစိုးတဲ့အစိုးရနဲ့စစ်တပ်ကဗန်းပြလာပဲ list service လောက်ပဲသူကပေးနေတယ်။တကယ်တော့သူတို့မှာအခုချိန်ထိ program လင်းပိုင်းနဲ့သူတို့ကဆက်ကြကားနဲ့ဆက်ပြတာလည်းမရှိဘူး။လူကြီးကောင်းရုံလောက်နဲ့နောက်ပြီးအဲ့ဒီ SCA ကြီးဆက်သွားတဲ့နေရာလောက်ပဲသူတို့ကလုပ်နေတာသူကြီးသွဆွဲတော့
။နောက်ဆုံးမြင်တဲ့မိဂွန်တို့ကတော့ပြပပါဝင်ပတ်သက်မှုပါပဲ။အထူးသဖြင့်ဒေရဲပါဝင်ပတ်သက်မှုကညီညာရေးအတွက်အထောက်အပံ့ဖြစ်ပါရဲ့လား။ဒီမှာအဟံတားများဖြစ်နေပါလားစိုင်းဝန်ဆိုင်တဘောတော့ပြောပါခင်ဗျာ
တယောက်ကနိုင်ငံကြီးတစ်ခုအနေနဲ့သူရဲ့ကစားပုံကစားနေရပမာပြီးမှာငြိမ်းချမ်းရေးရဖို့လို့အားပေးတယ်နဲ့အားပေးတယ်ဆိုပြီးမှတိုင်းရင်းသားတွေလှူလာတဲ့ဖယ်ဆယ်တို့ဘာလို့ညာလို့ဆိုတာသူရဲ့အုံတော်ဘက်မှာသိထားဖို့မပေါ့သူလိုချင်တာခဲစစ်မတိုက်ကြနဲ့စစ်မတိုက်ကျွန်တော်တို့ဒီဘဝရင်လှူလို့ရမယ်ဆိုတဲ့အပိုင်းလောက်အထိပဲပါဝင်ပတ်သက်တယ်အရင်တော့လည်းကြာမြပိုင်းမှာမိအဖွဲ့ယူသူကလေမြန်တစည်းလုံးနဲ့တင်မိနေပြီးတော့ခေါ်လာတာတော့ဒါလည်းသူလုပ်ကြတာတချို့ကလည်းအဲ့ဒီမြပိုင်းအဖွဲ့ကြီးတွေ FPNCC တခုလုံးပါလဝအပါဝင်အဲ့ဒါတွေကိုတယောက်ကလက်ညှိုးထိုးပြီးဟိုအခန့်လို့ရှိရတယ်လို့ပြောနေကြပြီမယ်တယောက်ကတော့သူအဲ့ဒါမလုပ်နိုင်ဘူးလို့သူကပြောတာဆိုတော့မြန်မာမဟာမိတ်အဖွဲ့အားလုံးအပေါ်မှာကျောက်ရဲ့လမ်းမမို့ဟာတရားရကလို့ရှိတယ်လို့ကျွန်တော်မပြောနိုင
်ဘူး။ရုပ်ကမလုံနိုင်တာလားမလုံချင်တာလား
။အဲသူကလက်ညှိုးထိုးပြီးမပြောဘူးလို့ကျွန်တော်ခဏကျန်တမယာမှာကျွန်တော်ဖတ်ဖို့လေသူပြောတာသူတို့ရဲ့နိုင်ငံရေးပြဿနာကိုသူတို့ကသူတို့ဖြေရှင်းရမယ်ကျွန်တော်လိုချင်တာသူတို့စစ်မတိုက်ဖို့ပဲသူကအဲ့လိုပဲသူကပြောတာ။ကျန်တော့တော့ထိုင်းပြီးလက်မထိုးပြီးကောင်းကြီးလက်ဆိုအဲ့ဒီအဆင်ပြေတော့သူမလုပ်ဘူးလို့ပြောတာ။ဆိုတော့တဖက်ကလည်းသူကနိုင်ငံရေးကစားနေတာလားဒါမှမဟုတ်လို့ရှိရင်လည်းတဖက်ကလည်းသူတကယ်ပဲတိုင်းရင်းသားတွေရဲ့နိုင်ငံရေးရမန်းချက်ကိုမလွန်မွေးခြင်းလို့လုပ်တာလားအဲ့ဒါတော့ကျွန်တော်မသိဘူ
းကျွန်တော်တို့ view မြန်မာပိုင်းရဲ့ရုပ်မြင်သံကြားနဲ့ radio season တင်ဆက်မှုတွေနဲ့ပတ်သက်လို့အကြံပေးဝေဖန်ခြင်းနဲ့ပြီးတော့ VOE ကနေပြီးတော့မြတ်တာဒေလက်ဆောင်ကဏ္ဍမှာဒေသချင်းတွေလက်ဆောင်ပါခြင်းနဲ့နောက်ပြီးတော့ကိုတွေးကြုံနေရတဲ့အဖြစ်အပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်လို့ကိုပိုင်းထင်မြင်ယူဆချက်တွေကိုရင်းဖွင့်စာရေးချင်ကြတယ်ဆိုရင်တော့ကျမတို့ VOE ကိုစာရေးသားဖို့ဖိတ်ခေါ်ပါတယ်နော်စာလိုက်ကနေစာပို့မယ်ဆိုရင် VOE American တန်မြန်မာပိုင်းအစီအစဉ်လို့လိမ့်မှုပြီးတော့စာရေးတတာအမှတ်855ရန်ကုန်စာလိုက်ကြီးဆိုပြီးတော့စာရေးသားနိုင်ကြပါတယ်အီးမေးလ်ပေးဖို့မယ်ဆိုရင်bami@voanews.com ကိုမြန်မာပြည်မှာပေးစာများအစီအစဉ်ဆိုပြီးတော့ရေးနိုင်ပါတယ်။ Facebook အသုံးပြုတဲ့သူတွေအနေနဲ့လည်းကျမတို့ဒီမြန်မာပြည်ကပေးစာများအစီအစဉ်တွေအစာရေးတဲ့အခါမှာလည်း Facebook စာမျက်နှာမှာလာပြီးတော့ရေးသားနိုင်ပါတယ်နော်။ Facebook မှာ VOA မြန်မာပိုင်းစာမျက်နှာဖြစ်တဲ့ VOA Burmese News ဆိုတဲ့စာမျက်နှာကိုတွားပြီးတော့ ကျမတို့စီကို message ပို့နိုင်တယ်လို့မျိုးမှတ်ချက်တွေလည်းလာပြီးတော့ရေးနိုင်ပါတယ်။သောရရှင်နေစီကတုံ့ပြန်အကြံပြုလာကြမှာကိုစောင့်မျှော်ကြိုးစားနေပါတယ်ရှင်။
နိုင်ငံမှာ COVID-19 ရောဂါပိုးကူးစက်ပြန့်နှံ့မှုကိုဆွေးရင်ပူပန်နေရတဲ့အချိန်မှာနေ့အပူချိန်ကလည်းမြင့်တက်လာနေပြီးရာသီဥတုပြည့်မှုကိုကြုံတွေ့နေရပါတယ်။ COVID-19 ကြောင့်အသွားအလာအလုပ်ကိုင်းအခက်အခဲတွေကိုရင်ဆိုင်နေရတယ်လို့နေ့အပူချိန်မြင့်တက်နေမှုကြောင့်လည်းအသွားအလာအလုပ်ကိုင်းတွေမှာအဆင်မပြေမှုတွေဖြစ်ပေါ်နေကြတာပါ။ရန်ကုန်မြို့ရဲ့နေ့အပူချိန်ဟာ 40 ဒီဂရီစင်တီဂရိတ်ပတ်ဝန်းကျင်ကိုရောက်ရှိခဲ့ပြီးမြန်မာနိုင်ငံအလယ်ပိုင်းမြို့တွေမှာ 55 ဒီဂရီစင်တီဂရိတ်ပတ်ဝန်းကျင်အထိမြင့်တက်ခဲ့တာကြောင့်အပူဓာတ်နဲ့ဆက်ဆက်တဲ့ကျန်းမာရေးပြဿနာတွေကိုကြိုတင်သတိပြုကာကွယ်ထားဖို့လိုတယ်လို့ပညာရှင်တွေကတိုက်တွန်းနေကြပါတယ်။အခုလိုနေ့အပူချိန်တိတိတသားမြင့်တက်လာနေတဲ့အချိန်မှာမနေ့စနေနေ့ကနေညနေ3နာရီအချိန်တည်းမှာနေအောင်ကြီးနဲ့ဓာတ်ရိုက်ထိတွေ့မှုမရှိအောင်သတိပြုနေထိုင်သွားဖို့လိုတယ်လို့အထွေထွေရောဂါအထုကုဆရာဝန်ကြီးဖြစ်သူဒေါက်တာဦးမောင်ကျော်နိုင်ကပြောပါတယ်
။ဒီအပူဓာတ်ကြောင့်ဖြစ်တဲ့အခါမှာအကြမ်းမြင်နှစ်ခုခွဲကြနိုင်တယ်ဗျာနော်။တစ်ခုကတော့ဒီနေအောင်ကြီးကိုယ့်ရဲ့အရေပြားကိုဓာတ်ရိုက်ထိတွေ့တဲ့အခါမှာအပူချိန်ကြောင့်ထိတွေ့ရင်နေလောင်တယ်နော်အသားလောင်တာလေးတွေဖြစ်တတ်တယ်နောက်တစ်ခါကျတော့ဒီနေအောင်ကြီးနဲ့အတူတူပါလာတဲ့ ultraviolet UV rays လို့ခေါ်တဲ့ခရမ်းရုံလောင်ကြီးအရေပြားကိုထိတွေ့မှုများရင်နောင်ကြတဲ့အခါမှာအရေပြားကင်ဆာဖြစ်နိုင်တယ်ဒါကြောင့်မလို့နေပူတဲ့ဒီဗနက်ဆယ်နိုင်တဲ့ညနေနော်3နာရီ5နာရီ4နာရီအတွင်းမှာဒီနေအောင်ကြီးကိုဓာတ်ရိုက်ကိုယ့်ရဲ့မိမိရဲ့အရေပြားကိုထိတွေ့ဖို့ရှောင်ကျင်ဖို့လိုပါတယ်ဒါကြောင့်မလို့အုတ်ထုတ်တို့မိုးကအောက်မှာနေတာထိဆောင်သွားတာတွေလုပ်ရပါမယ်နေအောင်ကြီးနဲ့ဒီဓာတ်ရိုက်ထိတွေ့နိုင်တဲ့အရေပြားတွေကိုတော့ဆရာတို့က UV protectionsunscreen တွေလိမ့်ပြီးမှပဲနေပူတဲ့ထွက်တင်ပါတယ
်။ရာသီဥတုအပူချိန်မြင့်တက်နေတဲ့အခါအရေပြားဆိုင်ရာရောဂါတွေဖြစ်ပေါ်ခံစားရနိုင်ရုံသာမကဒက်တလောကျန်းမာရေးပြဿနာအနေနဲ့မူးဝေနှုတ်ခွေတာကနေစပြီးအပူရှက်ပြီးတိတိလက်တာမျိုးအထိဖြစ်ပေါ်ခံစားရနိုင်ပါတယ်။ပြင်းထန်တဲ့ရာသီဥတုပူဒဏ်အောက်မှာချွတ်ထွက်များလာတဲ့အခါရေထဲစားတဲ့ရောနဲ့ကျဆင်းလာပြီးနောက်ဆက်တဲ့ဆူးကျူးတွေကိုဖြစ်ပေါ်ခံစားရစေနိုင်တာကြောင့်ရေထဲစားတဲ့ကုန်ဆုံးမှုရှိအောင်ပြန်လည်ဖြည့်တင်းပေးထားဖို့လိုတယ်လို့ဒေါက်တာဦးမောင်ကျော်နိုင်ကပြောပါတယ်။
ဒီထက်ပိုပြီးရေးကြည့်တာအသက်အန္တရာယ်ဒီဖြစ်တိုင်းတာကတော့ဒီပတ်ဝန်းကျင်အပူချိန်မြင့်တက်လာတဲ့ခါမှာမိမိရဲ့ခန္ဓာကိုယ်မမြင့်တက်အောင်ဆိုပြီးတော့ခန္ဓာကိုယ်ကဒီချွေးထွက်ပြီးတော့ခန္ဓာကိုယ်ရဲ့အပူချိန်ကို38ဒီဂရီဆယ်ဆီယပ်မှာထိမ့်သိမ်းထားဖို့လိုပါတယ်။ဒါမှလည်းကိုယ့်ရဲ့ခန္ဓာကိုယ်တွင်းရဲ့လုပ်ငန်းတွေပုံမှန်လုပ်နိုင်မှာဖြစ်ပါတယ်။အဲ့ဒီခါမှာချွေးထွက်ပြီးတော့ခန္ဓာကိုယ်အပူချိန်ကိုချပေးတဲ့ခါမှာချွေးထဲမှာပါဝင်သွားတဲ့ရေဓာတ်နဲ့စားဓာတ်တွေကြောင့်မလို့ဆုံးရှုံးမှုများတဲ့ခါမှာခန္ဓာကိုယ်မှာအသက်သေဆုံးတဲ့ဒီအန္တရာယ်ဖြစ်နိုင်တယ်အဲ့တော့နေပူတဲ့ထွက်လို့ချွေးထွက်များတဲ့လူတွေမှာ heat sink လို့ခေါ်တဲ့မူးဝေခြင်းခံစားရပါတယ်။ဒါသည်သွေးကြောတွေပွားပြီးအုံနောက်ထဲကိုသွေးရောက်တာနည်းလို့ဖြစ်တာပါ။เนาะဒါကြောင့်မလို့ဆရာတို့ကနေပူတဲ့ကိုဓာတ်ရိုက်မထွက်ချင်အောင်ဖြစ်တော့လည်းကောင်းရေဓာတ်စားဓာတ်လုံလောက်စွာဖြည့်တင်းထားခြင်းဆိုတော့လည်းကောင်းဒီအပူကြောင့်မူးဝေခြင်းကိုကာကွယ်နိုင်တယ်
ရင်းနှီးချမ်းထဲမှာစားထည့်ပြီးတောက်တဲ့အလေးထားဟာအခုလိုရာသီဥတုပူပြင်းတဲ့အချိန်မှာဆုံရှုံသွားတဲ့ရေဓာတ်နဲ့စားဓာတ်ကိုပြန်လည်ဖြည့်တင်းပေးရရောက်တယ်လို့သိရပါတယ်တစားရည်တောက်တာဟာလည်းအပူတန်ကြောင့်ရေတက်စားတဲ့ဆုံးရှုံးမှုကိုပြန်လည်ဖြစ်တင်းပေးရရောက်တာကြောင့်တစားရည်ဒါမှမဟုတ်စားရည်ကိုချွတ်တဲ့ဆုံးရှုံးသွားတဲ့ပမာဏအတိုင်းခံမှန်းပြီးတောက်သုံးပေးဖို့လိုတယ်လို့ဒေါက်တာမောင်ကျော်နိုင်ကပြောပါတယ
်။ဒါကြောင့်ဟိုရှိတော့ဟာဆိုလို့ရှိရင်ဆရာတို့အညာဒေသတွေမှာချွေးထွက်များတဲ့အချိန်မှာဆရာတို့ရင်းနှီးချမ်းထဲမှာစားထည့်ပြီးတောက်တာဒီခန္ဓာကိုယ်ထဲမှာဆုံးရှုံးထားတဲ့ဓာတ်ကိုပဲပြန်ဖြည့်ပေးတာဖြစ်တဲ့အတွက်ကိုယ့်ရဲ့ကျန်းမာရေးအတွက်ပိုကောင်းတယ်လို့ဆရာတို့အကြံပြုလိုပါတယ်။သို့သောရလကူကူရတဲ့တစားလည်းတောက်မယ်ဒီစားကိုလည်းဖြောတောင်းမယ်ဆိုလည်းရပါတယ်သို့တော့ကိုယ့်ရဲ့ဓာတာရှည်ယောဂတစ်ခုခုရှိတဲ့လူထုပြင်ကြောက်ကတ်ယောဂရှိတဲ့သူတွေကတော့မိမိရဲ့ဆရာဝန်နဲ့တိုင်ပင်ပြီးတော့ဘယ်ဓာတ်တွေဖြည့်သွင်းပေးဖို့လိုလဲဆိုတာတိုင်ပင်ပြီးမှဆရာတို့ဖြည့်သွင်းပေးသင့်တယ်လို့ပြောပါတယ်အဲ့တော့ခြုံပြီးဆရာတို့ပြန်ပြောလိုက်လို့ရှိရင်တော့ဇီဓာတ်ရဲ့ချွေးထွက်များတဲ့လူတွေဒီမှာငန်ဓာတ်ကိုလုံလုံလောက်လောက်ဖြည့်မယ်ဆိုလို့ရှိရင်ချွေးထွက်များပြီးဖြစ်တဲ့အပူဒဏ်ကြောင့်ဖြစ်တဲ့နောက်ဆက်တွဲပြဿနာတွေကိုကာကွယ်နိုင်မှာဖြစ်ပါတယ်
အခုလိုရာသီဥတုအခြေအနေမှာနေပူရဲသွားပြီးပြန်လာတဲ့အခါရေခဲရေတောက်တာနဲ့ရေခဲရေအုံပြုတ်ပြီးမျက်နှာတစ်တာတွေကိုသတိပြုရှောင်ကျဉ်ကြရမှာပါနေပူရဲသွားပြီးချိန်မှာရေခဲရေကိုတောက်ချင်းသုံးချင်းတွေပြုလုပ်ခဲ့မယ်ဆိုရင်နှလုံးသွေးကြောဆိုင်ရာပြဿနာတွေကိုကြုံတွေ့ရနိုင်တာကြောင့်ရေခဲရေအုံပြုတ်မှုကိုရှောင်ကျဉ်သင့်တယ်လို့ဒေါက်တာဦးမောင်ကျွန်နိုင်ကပြောပါတယ
်နောက်တစ်ခုကတော့ဒီဆရာတို့ကြားကြားနေရတဲ့ဟာနေပူရဲသွားချွေးထွက်ပြီးတော့ပြန်လာတဲ့အခါမှာရေခဲရေတောက်သုံးချင်းရေခဲရေမျက်နှာတစ်ချင်းဆိုတဲ့လက္ခဏာလေးတွေရှိတယ်ဒါကြတော့အပူတန်ကြောင့်ဖြစ်ခဲ့တဲ့ဆရာတို့ချွေးထွက်များတာကြောင့်ဖြစ်တဲ့နောက်ဆက်တွဲကျန်းမာရေးပြဿနာတွေမှာမပါဘဲနဲ့တော့သွေးကြောတွေကျဉ်းကျဉ်းကျယ်ကျဉ်းဖြစ်တဲ့နှလုံးသွေးကြောပိုင်းဆိုင်ရာပြဿနာတွေနဲ့ပိုပြီးဓာတ်ရိုက်တတ်ဆိုင်မှုရှိတယ်ဒါကြောင့်မလို့ဘာပဲဖြစ်ဖြစ်ဆရာတို့ကပြန်ဖြည့်တဲ့အခါမှာရေခဲကြီးဖြစ်မဲ့စားရိုးရိုးရင်နဲ့ဓာတ်စာကြီးကိုဖြည့်ခြင်းအပြင်တော့ဆရာတို့ကအန်ရည်ကင်းကင်းနဲ့ဒီအပူတန်ကြောင့်ချွေးထွက်ဆုံးရှုံးခြင်းကိုကာကွယ်နိုင်မယ်တန်တဲ့အပူရောင်တိုင်းဓာတ်ရိုက်ထိတွေ့ခြင်းကိုတော့ဆရာတို့ပြောတယ်ဒီထူထူထဲထဲဝစ်ခြင်းsunscreen ဒိန်းချင်းနေပူတဲ့မထွက်ချင်းရေးရတဲ့နေရာမှာနေချင်းစတဲ့ကျန်းမာရေးဝန်ထမ်းတာကထုတ်ပြန်ထားတဲ့အချက်လက်တွေကိုကာကွယ်လိုက်နာခြင်းအပြင်အခုကြောင့်တော့ဖြစ်တဲ့နောက်ဆက်တွဲပြဿနာတွေရောလက်သရောပြဿနာတွေရောကာကွယ်နိုင်မယ်လို့ဆရာအနေနဲ့ယူဆ
ဒီနှစ်မေလရဲ့နေ့အပူချိန်တွေဟာမေလရဲ့ပုံမှန်အပူချိန်တွေထက်1ဒီဂရီစင်တီဂရိတ်ကနေ9ဒီဂရီစင်တီဂရိတ်အထိမြင့်တက်ပူပြင်းနေတာကြောင့်အပူတန်နဲ့ပတ်သက်တဲ့ဆောင်ရံရှောင်ရံတွေကိုသတိပြုလိုက်တာဆောင်ရံတင်တဲ့အကြောင်းသတင်းပေးပလိုက်တာဖြစ်ပါတယ်ကျွန်တော်တန်ဆောပ
ါအခုတော့ပတ်စင်တင်ဆက်ပေးနေကြ VO ရဲ့တပတ်တွင်းအားကစားသတင်းတွေကိုကျွန်တော်ရန်နိုင်ကဆက်ပြီးတော့တင်ဆက်ပေးသွားမှာဖြစ်ပါတယ်ခင်ဗျာဒီမှာတော့ Bundesliga မှာပြီးဘောလုံးပွဲတွေကိုပြန်ဆောက်လိုက်ပြီးဖြစ်ပါတယ်။ Virus ကူးစက်မှုတွေကြောင့်နလကြောကြာရနာထားပြီးတဲ့နောက်မှာစနေနေ့ကပြန်ဆောက်လိုက်တာဖြစ်ပြီးတော့ဥရောပဘောလုံးပွဲတွေကိုပထမဆုံးဆောက်လိုက်တာပါ။အကစားသမားတွေလည်းလက်ဆွဲမနှုတ်ဆက်ကြဖို့တားမြစ်ထားပြီးနှီးပြတွေအရင်ကစားသမားတွေနဲ့ကလပ်အသင်းတာဝန်ရှိသူတွေလည်းနှာခေါင်းစည်းတွေတက်ပြီးတော့တယောက်နဲ့တယောက်သတ်မှတ်ထားတဲ့နေရာတွေမှာခက်ခွာခွာထိုင်ခဲ့ကြပါတယ်။စနေနေ့ကပွဲတွေမှာတော့ Dortmund က Schalke ကို 4-0 ကိုမရှိ Wolfsburg က Augsburg ကို 2-0 Hertha Berlin က Hoffenheim ကို 3-0 ကိုမရှိနဲ့နိုင်ပြီးတော့ Mönchengladbach က Eintracht Frankfurt ကို 3-0 နဲ့နိုင်ပါတယ်။တနင်္ဂနွေနေ့မှာတော့ Bayern Munich က Union Berlin ကို 2-0 ကိုမရှိနဲ့နိုင်ပြီးတော့ Cologne နဲ့ Mainz တို့ 2-0 စီတီးကျသွားခဲ့ပါတယ်။ချမှတ်ထားတဲ့စီကန်းချက်တွေလည်းများလာကြောင်းကစားသမားတွေရောနှီးပြားတွေအတွက်ပါအရင်လိုလက်ဆွဲနှုတ်ဆက်တာတွေအောင်ပွဲခံတာမျိုးတွေလုံးလုံးမရပဲဖြစ်နေပါတယ်။အဲလိုတားမြစ်ထားတဲ့ဂျာကပဲတချို့ကစားသမားတွေလည်းသတိလက်လွတ်ဖြစ်ပြီးတော့ကန့်သက်ချက်တွေချိုးဖောက်သလိုဖြစ်ခဲ့တာကြောင့်သတိပေးခံရတာတွေလည်းရှိနေပါတယ်။နီးပြားတွေမှာလည်းနှာခေါင်းစည်းတွေမျက်နှာဖုံးတွေတက်ထားတဲ့အတွက်ကစားသမားတွေကိုအော်ပြောတဲ့အခါမှာအခက်အခဲတွေရှိတယ်လို့ Leipzig နီးပြ Julian Nagelsmann ကပြောပါတယ်။ Spain La Liga မှာတော့အသင်းတွေအနေနဲ့အုပ်စုလိုက်လေ့ကျင့်မှုတွေကိုပြန်လုပ်နေကြပါပြီ။ကစားသမားတွေအနေနဲ့တနင်္လာနေ့ကစပြီး10ရက်အထိအုပ်စုလိုက်လေ့ကျင့်နိုင်ပြီလို့ La Liga ဥက္ကဋ္ဌHavier Tebas ကမိလာ18ရက်နေ့ကပြောလိုက်ပါတယ
် Sí sí así lo determinó ayer la orden ministerial y bueno eso viene bien para igualar un poco todo el tema
de Tao Wenji Thana မိနဲ့မိလာ16ရက်နေ့ကထုတ်ပြန်လိုက်တာဖြစ်ပြီးလေ့ကျင့်မှုအားလုံးကိုပြန်လုပ်နိုင်တာကောင်းပါတယ်ချက်ခံမှုပြည်ပြောဝါရှိဖို့အတွက်အသင်းအားလုံးအခွင့်အရေးတန်းတူရဖို့ကအရေးကြီးပါတယ်မချွတ်မနေလုံးဝမဲ့ကိစ္စမဟုတ်ပေမဲ့လည်းဒါကအရေးကြီးပြီးတော့ဒီအတွက်လည်းကျေးဇူးတင်ပါတယ်ဒါကဘောလုံးတစ်ခုတည်းမဟုတ်ပဲခြံတဲ့အားကစားတွေအတွက်လည်းအကျိုးရှိစေမှာပ
ါဖိနာလီကမှာကစားသမားတွေအနေနဲ့အုပ်စုလိုက်ပြန်လေ့ကျင့်နိုင်ပြီဖြစ်သလိုအင်္ဂလန်ပရီးမီယာလိဂ်မှာလည်းအသင်းတွေအနေနဲ့အုပ်စုလေးတွေလုပ်ပြီးတော့လေ့ကျင့်နိုင်ပြီဖြစ်ပါတယ်ပရီးမီယာလိဂ်ပွဲတွေစဖို့လှုပ်ထားတဲ့ Project Restart လို့ခေါ်တဲ့အစီအစဉ်ကိုတနင်္လာနေ့ကအသင်းတွေအကုန်လုံးအညီတညွတ်တဲ့သဘောတူဆုံးဖြတ်လိုက်တဲ့အတွက်အင်္ဂါနေ့ကစပြီးတော့အုပ်စုတွေဖွဲ့ပြီးတော့လေ့ကျင့်မှုတွေကိုပြန်စနေကြတာပါကစားသမားတွေနီးပါးတွေအသင်းတွေခြေစားဘောလုံးသမားများအဖွဲ့ချုပ်နီးပါးများအဖွဲ့တို့အားလုံးဆွေးနွေးသဘောတူခဲ့ကြပြီးတဲ့နောက်အခုလိုပထမအဆင့်ကိုပြန်စနေတာဖြစ်ပါတယ်လေ့ကျင့်မှုတွေလုပ်ပြီးတိုင်းအလံတိုင်းနေဘောလုံးတွေကိုးတိုင်းနေနဲ့တခြားလေ့ကျင့်ရေးသုံးပစ္စည်းတွေပါဝင်ဘောလုံးဝင်တွေကိုလည်းပိုးသွက်ဆေးဖြန့်ဖို့ပါဝင်တယ်လို့တစ်ပတ်ကနှစ်ခါဗိုင်းရပ်စ်ဖို့နဲ့လေ့ကျင့်မှုတွေမစခင်မှာအပူချိန်တိုင်းတာတွေလုပ်ဖို့လည်းပါဝင်ပါတယ်ခင်ဗျာယောဘာဘောလုံးဖွဲ့ချုပ် UEFA ကတော့2019-2020ဘောလုံးရာသီကိုဩဂတ်လမှာအဆုံးသတ်ဖို့စီစဉ်နေတယ်ဆိုပြီးတော့ညင်ညာလိုက်ပါတယ် Champions League နဲ့ Europa League အပါအဝင် 2019-2020 ဘောလုံးရာသီကိုဩဂတ်လမှာအဆုံးသတ်မယ်ဆိုပြီးတော့ UEFA ဥက္ကဋ္ဌ Alexander Seferin ကပြောပါတယ
် We have a concrete plan of finishing the European season Of course
ကျွန်တော်တို့မှာစိတ်ကူးတာရှိပါတယ်ဒါပေမဲ့ဘယ်ရက်ဖြစ်မယ်ဆိုတာအတည်ပြုနိုင်မှုကတော့ UEFA အမှုဆောင်ကော်မတီအစည်းအဝေးပြီးဆုံးမှဆုံးဖြတ်နိုင်မှာပါအခုလက်ရှိအနေဒါအတိုင်းဆိုရင်တော့ဥရောပဘောလုံးပွဲရာသီကိုဩဂုတ်လမှာပြီးမယ်လို့ကျွန်တော်ပြောနိုင်ပါတယ်အမှန်ပြီးဝဲတော်တော်များများကတော့ပြီးအောင်ကစားကြရမယ်ထင်ပါတယ်ပြီးအောင်ဆက်မကစားကြတဲ့သူတွေကတော့ဒါကသူတို့ဆုံးဖြတ်ချက်ပါအဲ့ဒီနိုင်ငံတွေအနေနဲ့ကတော့ဥရောပပြိုင်ပွဲတွေကစားမယ်ဆိုရင်ခြေစစ်ပွဲတွေဝင်ရမှာဖြစ်ပါတယ
်။ virus ကြောင့်ဘောလုံးပွဲတွေကိုမက်လာကလေးကရနာထားခဲ့တာဖြစ်ပြီးတော့ပြင်သစ်နဲ့နယ်သာလန်ကတော့ဆက်မကစားတော့ပဲ။မဘီပွဲတွေကိုဖျက်လိုက်ပြီးတော့ဂျာမနီကတော့ပြီးခဲ့တဲ့စနေနေ့မှာပြန်ပြီးတော့စတင်လိုက်တာဖြစ်ပါတယ်။တခြားဘောလုံးသတင်းတွေကိုကြည့်ရမယ်ဆိုရင်တော့အင်္ဂလန်နဲ့ Spurs အသင်းလေတန်းကစားသမား Dele Alli ရဲ့အိမ်ဓမြတိုက်ခံခဲ့ရပါတယ် နာနာမြောင်ပိုင်းမှာရှိတဲ့သူ့ရဲ့အိမ်ကိုလူများနဲ့ရောက်ဝင်လာပြီးတော့ပစ္စည်းတွေကိုလူသွားတဲ့အတွက်လက်ဝယ်ရည်နာတွေပါဝင်ပစ္စည်းတွေတော်များများပါသွားပြီးတော့တံခိုးအပြင်တော့ဒေါ်လာသိန်းချီရှိတယ်ဆိုပြီးတော့လည်းပြောပါတယ်။သူနဲ့သူ့ရဲ့မွေးစားအခုရဲ့နောက်ထပ်နှစ်ယောက်ရဲ့အိမ်ထဲမှာဖဲကစားနေတော့မှာလူများနှစ်ယောက်ကဓာတ်ကင်ဝင်လာပြီးတော့ပစ္စည်းတွေလူသွားခဲ့တာပါ။ထိုးကြိတ်ခံရလို့မျက်နှာမှာဒဏ်ရာအနှဲငယ်ရပေမဲ့ဆေးရုံတရားလောက်တဲ့အထိတော့မဖြစ်ခဲ့ဘူးဆိုပြီးတော့ဆိုပါတယ်။အခုချိန်ကြီးတော့ဓမြတွေကိုဖမ်းလို့မမိသေးသလိုဘသူဘွားဆိုတာလဲမတိရသေးဘူးလို့ပြောပါတယ်ညာနယ်လီယာလီရဲ့အိမ်ဓမြတိုက်ခံအချိန်မှာ Chelsea နဲ့အင်္ဂလန်တိုက်စစ်မှုဟာဆန်အိုဒွိုင်းကတော့အဖမ်းခံလိုက်ရပါတယ်မြို့သမီးတယောက်နဲ့စကားများပြီးတဲ့နောက်အဖမ်းခံရတာလို့ဗြိတိန်ရဲ့ The Sun သတင်းစာကဖော်ပြပါတယ်ဒီကိစ္စနဲ့ပတ်သက်ပြီးတော့ Chelsea အသင်းဘက်ကတော့ဇုံပြအမှတ်ချက်ပေးပြောဆိုဖို့ညှစ်ဆိုခဲ့တယ်လို့လည်းသိရပါတယ်ခင်ဗျာဖော်မြူလာ1ကားမောင်းပြိုင်ပွဲတွေဘက်မှာတော့အီတလီကနံပါတ်ကြီး Ferrari အသင်းကစပိန်ကကာလို့စ်ဆိုင်းကိုခေါ်ယူလိုက်တယ်ဆိုပြီးတော့ကြီးညာပါတယ် Ferrari အသင်းက Formula 1ကားမောင်းချန်ပီယံလေးချိန်ဖြစ်ဖို့တဲ့ Sebastian Vettel ဟာအခုနှစ်ကုန်မှအသင်းနဲ့လမ်းခွဲတော့မှဖြစ်တဲ့အတွက်သူ့နေရာမှာအစားထိုးဖို့ဆိုပြီးတော့ကာလို့စ်ဆိုင်းကိုခေါ်လိုက်တာဖြစ်တယ်လို့ Ferrari ကမေလ14ရက်နေ့ကကြီးညာပါတယ် Sainz က Ferrari နဲ့2021ကနေ2022အထိနှစ်နှစ်စာချုပ်ချုပ်ထားတာပါကာလို့စိုင်းစာ2015မှာ Formula 1ကားပြိုင်ပွဲတွေကိုစတင်ပြိုင်ခဲ့တာဖြစ်ပြီးတော့မနစ်ကစပြီးတော့သူဟာ McLaren အသင်းနဲ့လက်တွဲခဲ့တာပါကာလို့စိုင်းစာ Formula 1ပြိုင်ပွဲတွေဝင်ပြိုင်တာ9နှစ်ရှိလာခဲ့ပြီးပြီးတော့ Parmi ထူးချွန်ပြီးနီးစနစ်ပိုင်းလဲကောင်းတာကြောင့်သူတို့အသင်းနဲ့လက်တွဲဖို့အသင်းတော်ရဲ့သူတယောက်ဖြစ်တယ်လို့ Ferrari အသင်းရဲ့ဥက္ကဋ္ဌ Mattia Binotto ပြောကြားလိုက်တာကိုတင်ပြရင်းနဲ့ပဲဒီတစ်ပတ်ရဲ့အားကစားကဏ္ဍကိုဒီမှာပဲအဆုံးသတ်လိုက်ပါ
ဒီအမေရိကန်တန်မြန်မာအစီအစဉ်တွေကိုနားဆင်နေကြရတာပါအခုဆက်လက်ပြီးတရင်ချင်းချက်ကိုတင်ပြပေးကြပါမယ်ကိုရိုနာဗိုင်းရပ်စ်တိုက်ပွဲများမရှိမဖြစ်လိုအပ်ချက်တစ်ခုဖြစ်နိုင်ငံတကာတိုင်ဝမ်ကအာဖရိကတိုင်းနဲ့လက်တွဲဆောင်ရွက်ကြဖို့ကုလသမဂ္ဂတွင်းရေးမှူးချုပ်အန်တိုနီယိုကူတာရက်စ်ကတိုက်တွန်းလိုက်ပါတယ်အာဖရိကတိုင်းမှာကျန်းမာရေးနဲ့စားနပ်ရေးကပြန်ဖြည့်ရေးစနစ်ခိုင်မာစေဖို့ဗန်နိုင်းချက်တွေကိုရှောင်ရှားနိုင်ဖို့နိုင်ငံတကာရဲ့ပံ့ပိုးမှုတွေလိုအပ်နေတဲ့အကြောင်းကုလသမဂ္ဂတွင်းရေးမှူးချုပ်ကဒီနေ့ပဲပြောလိုက်တာပါ COVID-19 ကရောဂါနဲ့ပတ်သက်လို့အမေရိကန်နဲ့ဩစတြေးလျနိုင်ငံတွေကနိုင်ငံရေးကစားနေတယ်ဆိုပြီးတရုတ်နိုင်ငံကဝေဖန်လိုက်ပါတယ်ကိုရိုနာဗိုင်းရပ်စ်စတင်ကူးစက်ပြန့်နှံ့မှုဇင်းမြစ်နဲ့တုံ့ပြန်မှုတွေပေါ်လွတ်လပ်တဲ့စုံစမ်းမှုတွေလုပ်ဖို့ဩစတြေးလျနိုင်ငံကဦးဆောင်တိုက်တွန်းနေတယ်လို့အမေရိကန်သမ္မတဒေါ်နယ်ထရန့်ကလည်းကမ္ဘာတဝန်းကရောဂါပြန့်နှံ့မှုတွေတရုတ်နိုင်ငံကိုအပြစ်ဖို့ထားတာပါကရောဂါကိုတုံ့ပြန်ဆောင်ရွက်ရမှာကမ္ဘာ့ကျန်းမာရေးဖွဲ့ WHO ရဲ့ဆောင်ရွက်ချက်တွေကိုတရားလွတ်လပ်တဲ့အပြည့်အဝပြန်လည်သုံးသပ်မှုတွေလုပ်ဖို့မနေ့ကဆုံးဖြတ်ချက်ချခဲ့တဲ့အပေါ်မှာတော့ဩစတြေးလျနိုင်ငံခြားရေးဝန်ကြီးမရီစပိန်ကကြိုဆိုပါတယ်မြန်မာနိုင်ငံမှာကျန်းမာရေးနဲ့အားစားဝန်ကြီးဌာနရဲ့ဒီကနေ့မနေ့အစောပိုင်းထိထုတ်ပြန်ချက်အရ COVID-19 ရောဂါကြောင့်သေဆုံးသူ6ဦးပါဝင်ကူးစက်သူစုစုပေါင်း193ဦးရှိပါတယ်စောပိုင်းမှာတက်ခွဲတီးပြထားတဲ့လူနာရေးတွေကရောဂါပိုကင်းစင်သူ104ယောက်ရှိတယ်လို့လည်းဖော်ပြထားတာပါအာဖရိကစူပါဆိုင်ကလုန်းမုန်တိုင်းအိန္ဒိယနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံတွေကိုဝင်ရောက်တိုက်ခတ်နေတဲ့အတွက်လူပေါင်း26သိန်းလောက်ပေးလို့ရပြောင်းရွှေ့ပေးနေရပါတယ်။တနအီကိုလေတိုက်နှုန်း105မိုင်လောက်ရှိနေတဲ့အမ်ဖန်မုန်တိုင်းကြောင့်ဒီနေ့နဲ့မနေ့ကမှမြန်မာနိုင်ငံနေရာတော်တော်များများမှာမိုးချီပြီးလေပြင်းတိုက်ခတ်နိုင်တယ်လို့ကံယူတဲ့ဒေသတွေမှာရာသီဥတုဆိုးဝါးနိုင်တယ်လို့လည်းသတိပေးထားပါတယ်။စူပါဆိုင်ကလုန်းမုန်တိုင်းအမ်ဖန်အနေနဲ့ကြောင့်ဘင်္ဂလားဒေ့ရှ်နိုင်ငံကကန်ယူရန်ကျွန်းပေါ်ကရာနဲ့ချီတဲ့ရိုဟင်ဂျာဒုက္ခသည်တွေကိုပေးလို့ရပြောင်းရွှေ့ပေးထားပါတယ်။အင်အားပြင်းပုံနဲ့ဝင်ရောက်လာနေတဲ့အတွက်ဘင်္ဂလားဒေ့ရှ်နိုင်ငံကဘာရှန်ချာကျွန်းမှာရှိနေကြတဲ့ဒုက္ခသည်တွေကိုမုံနဲ့အေးပေါ်ခလုံးရင်းစခန်းတွေကိုပြောင်းရွှေ့ပေးထားတဲ့အကြောင်းကုလသမဂ္ဂတာဝန်ရှိသူတို့ကပြောဆိုထားတာဖြစ်ပါတယ်ခင်ဗျာ။ပို့ထူးနေညာဘက်စီစဉ်တွေကတော့ဒီလောက်ပါပဲခင်ဗျာ။ COVID-19 အရေးပေါ်ချိန်နေရဒီမြန်မာ့အစီအစဉ်တွေကိုပြောင်းလဲထုတ်လွှင့်နေပါတယ်။ဒီအစီအစဉ်တွေကိုနားဆင်ကြည့်ရှုအားပေးကြတဲ့အတွက်ကျေးဇူးတင်ပါတယ်။ကျွန်တော်အောင်လွင်ပါခင်ဗျာ
This program has come to you from the Voice of America, Washington.